Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရဲ့2022ခုနှစ် February 28ရက်တနင်္လာနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမှအင်ဂျင်နိုင်မှာ VOA မြန်မာပိုင်းရဲ့ Radio စီစဉ်ကိုရုပ်သံနဲ့ဖြည့်စွက်တင်ဆက်နေပါတယ်လိုင်းတိုမီတာ3249ရို့ပြင်လိုင်းလက်မီတာ190 kHz 1905ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနက်ခင်းအစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာဘယ်လာရုစ်နိုင်ငံနယ်စပ်မှာရုရှားနဲ့ဆွေးနွေးဖို့ယူကရိန်းဘက်ကသဘောတူလိုက်တဲ့သတင်းတခါရုရှားနိုင်ငံကမြို့ပေါင်း40ကျော်မှာစစ်ဆင်ခြင်ရေးဆန္ဒပြပွဲတွေသတင်းစတဲ့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့
ဒီလိုမှာတင်းသမားတွေကနေလို့မရတော့ဘူးအစ်ကောင်စီတွေဝင်လာပြီးလို့ပြောပြီးဆိုလို့ရှိရင်ဟိုအဲ့ဒီတင်းလုံနေတဲ့တင်းကိုချပြီးတော့သူတို့ကိုယ်တိုင်ကကြောက်ပွဲပြင်းပြရမယ်အနေအထားမျိုးမှာရှိနေတော့
ဒါကတော့စစ်အာဏာသိမ်းမှုနောက်ဆက်တွဲမြန်မာတင်းသမားတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲအခြေအနေတွေကိုစူးစီးတင်ပြတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါစစ်ကောင်စီလက်အောက်လေယာလုပ်ငန်းဖွံ့ဖြိုးမှုရပ်ဆိုင်းနေတဲ့အခြေအနေကိုလည်းတင်ပြမှာပါနောက်ပိုင်းမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေတွေကတူတာထူးခြားစံပြကမ္ဘာသတင်းများစတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဒေါခင်မျိုးသက်နဲ့တူကျွန်မကပြောပြမှာပါရှင
်ရုရှားသမ္မတဗလာဒီမီယာပူတင်ကနျူကလ িয়ার တားစီးဆိုင်ရာရုရှားတပ်တွေကိုအစ်စ်မြန်သတိပေးချက်တက်လှန်တဲ့အမိန့်ထုတ်ပြန်ထားလိုက်ချိန်မှာပဲယူကရိန်းကရုရှားနဲ့ဆွေးနွေးမှုတွေကိုဘယ်လာရုစ်နယ်စပ်မှာကျင်းပဖို့အတွက်သဘောတူလိုက်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုကြောင့်အနောက်နိုင်ငံတွေနဲ့တင်းမာမှုတွေတိုးလာနေချိန်မှာပဲသမ္မတပူတင်ကတိုက်ခိုက်ရေးအထူးတပ်ဖွဲ့ထဲမှာနျူကလ িয়ার တားစီးရေးတပ်တွေကိုပါထည့်သွင်းချထားဖို့ရုရှားကာကွယ်ရေးဝန်ကြီးကိုတနင်္ဂနွေနေ့မှာပြောကြားခဲ့တာပါ။ညီတိုးခေါင်းဆောင်တွေဟာရုရှားစီးပွားရေးအထိနာစီမဲ့ဒဏ်ခတ်မှုတွေချမှတ်ပြီးရန်လိုတဲ့ကြေညာချက်တွေထုတ်ပြန်နေတယ်လို့လည်းရုရှားအရာရှိတွေကပြောခဲ့တာပါ။သမရအင်ဗျူပြောခွင့်ရဂျန်ဆာကီကတော့သမရပူတင်ဟာမရှိတဲ့ချင်းချောက်မှုတွေကိုဖန်တီးပြီးသူ့ရဲ့ရန်လိုတဲ့လုပ်ရက်တွေထပ်ပြီးလုပ်ဖို့ကြိုးစားနေတာဖြစ်ကြောင်းတကယ်ဆိုရုရှားကိုနေတိုးကရောယူကရိန်းကပါဘာမှချင်းချောက်ထားတာမရှိကြောင်း ABC ရုပ်သံအစီအစဉ်ကိုပြောဆိုခဲ့ပါတယ်။အကြီးအကဲအမေရိကန်ကာကွယ်ရေးအရာရှိတဦးကလည်းအခုလိုနျူကလ িয়ার တားဆီးရေးတပ်တွေကိုတက်လှန်ထားဖို့အတွက်ရုရှားရဲ့ဆုံးဖြတ်ချက်ဟာမလိုအပ်တယ်လို့အချိန်ပိုးပြီးမြင်လာစေတယ်လို့သတိပေးပါတယ်။တချိန်တည်းမှာပဲယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကရုရှားနဲ့ကြိုတင်ကန့်သက်ချက်တစုံတရာမရှိတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုစတင်ဖို့ပရီပရက်မြစ်အနီးဘယ်လာရုစ်နယ်စပ်ကိုကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆစ်လွတ်ဖို့သဘောတူကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အစောပိုင်းကတော့ရုရှားဟာယူကရိန်းကိုတိုက်ဖို့အတွက်ဘယ်လာရုစ်ကနေလှုံ့ဆော်တာကြောင့်ဘယ်လာရုစ်မှာပြုတ်လုံမဲ့ဆွေးနွေးပွဲကိုတက်မှာမဟုတ်ကြောင်းယူကရိန်းသမ္မတကပြောကြားခဲ့တာပါ။ယူကရိန်းမှာရုရှားတပ်သားတချို့တေဆုံးပြီးတချို့ဒဏ်ရာခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကတနင်္ဂနွေနေ့မှာအတည်ပြုပြောဆိုပါတယ်။ဒါဟာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ခြင်းကစပြီးရုရှားတပ်သားတွေတေဆုံးဒဏ်ရာကြောင်းရုရှားအစိုးရကပထမဆုံးဝန်ခံပြောဆိုတာဖြစ်ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဗိုလ်ချုပ်အစ်ဂနော်ကိုနာရှန်ကော့ဖ်ကဒီစစ်ပွဲအတွင်းတေဆုံးဒဏ်ရာရသူတွေရှိခဲ့တယ်လို့ပြောကြားလိုက်ပေမဲ့အရေးအတွက်အတိအကျကိုတော့မပြောပါဘူး။ဒါပေမဲ့ရုရှားဘက်ကတေဆုံးဒဏ်ရာရမှုတွေဟာယူကရိန်းဘက်ကလောက်တော့မများဘူးလို့လည်းပြောပါတယ်။ဒါဟာရုရှားဘက်ကတေဆုံးထိခိုက်မှုရှိကြောင်းရုရှားစစ်တပ်အရာရှိတွေထဲကပထမဆုံးထုတ်ပြောတာဖြစ်ပြီးယူကရိန်းဘက်ကတော့ယူကရိန်းတပ်တွေကြောင့်ရုရှားတပ်သား3500လောက်တိုက်ပွဲမှာတေဆုံးခဲ့တယ်လို့ကြေညာထားတာပါ။ကျန်တဲ့ပြည်နယ်ယူကရိန်းကိုထိုးစစ်စတင်ခဲ့ခြင်းအစပြီးရုရှားဘက်ကပြစ်ခတ်မှုကြောင့်ယူကရိန်းစစ်ဖက်အဆောက်အဦ1068ခုကိုထိမှန်ခဲ့တယ်လို့လေကြောင်းကာကွယ်မှုစစ်နဲ့38ခုနဲ့ရေဒါစခန်း56ခုကိုထိမှန်စေခဲ့တယ်လို့လည်းဗိုလ်ချုပ်ကိုနာရှန်ကော့ဖ်ကပြောပါတယ်။ဒါအပြင်ရုရှားတပ်သားထောင်နဲ့ချီပြီးတေဆုံးခဲ့တယ်လို့ယူကရိန်းရဲ့ပြောကြားချက်တွေနဲ့ပတ်သက်ပြီးတိကျအတည်ပြုနိုင်တာမရှိဘူးလို့လည်းပြောပါတယ်။ယူကရိန်းကိုရုရှားကျူးကျော်တဲ့အတွက်ရုရှားလေကြောင်းလိုင်းတွေနဲ့ပုဂ္ဂလိကဂျက်လေရင်တွေကို EU ဥရောပသမ္မတရဲ့ဝေဟင်ပိုင်းနဲ့ထဲပြန်တန်းခွင့်ပိတ်ပင်တော့မယ်လို့ဥရောပကော်မရှင်အကြီးအကဲအာဆူလာဗန်ဒယ်လီယန်ကပြောကြားလိုက်ပါတယ်။
We are shutting down the EU airspace for Russians.
ဥရောပသမဂ္ဂရဲ့ဝင်ရောက်ပိုင်းနဲ့ရုရှားတွေပိတ်ပစ်လိုက်ပါတယ်။ရုရှားမှာပုံတင်တဲ့ရုရှားထိန်းချုပ်ထားတဲ့လေကြောင်းလိုင်းတွေလိုရုရှားပိုင်းအားလုံးကိုပိတ်ပင်တာပါ။ EU ပိုင်းနဲ့ပေါ်ဖြတ်သန်းတာ၊ရှင်းတာ၊တက်တာတွေကိုခွင့်မပြုတော့ပါဘူးလို့ EU နိုင်ငံခြားရေးဝန်ကြီးတွေရဲ့တင်းနှင်းတွေနဲ့ Brussels အစည်းအဝေးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကြေညာလိုက်တာပါ။အခုအစည်းအဝေးမတိုင်ခင်ကတည်းကလည်းဥရောပနိုင်ငံအများပြားကရုရှားလေယာဉ်တွေသူတို့ဝေဟင်ပိုင်းနဲ့တဲဝင်ခွင့်ပိတ်ပင်ကြောင်းကြေညာထားပြီးဖြစ်ပါတယ်။ရုရှားကိုဒဏ်ခတ်မှုတိုးမြှင့်မှုလုပ်နေတဲ့တခြားဥရောပနိုင်ငံတွေနဲ့အတူပါဝင်မှာဖြစ်ကြောင်းကြေညာထားတဲ့ဖင်လန်နဲ့ဘယ်လ်ဂျီယံနိုင်ငံတွေကလည်းဝေဟင်ပိုင်းနဲ့တွေကိုပါပိတ်ပစ်ဖို့လှုံ့ဆော်ခဲ့တာပါ။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တဲ့အတွက်ပြည်ပကိုထွက်ပြေးတိမ်းရှောင်တဲ့ယူကရိန်းနိုင်ငံသား၄သန်းလောက်ထိရှိလာနိုင်ပြီးဒါဟာဥရောပမှာနှစ်ပေါင်း80ကျော်အတွင်းအဆိုးအဝါဆုံးဒုက္ခတဲ့ပြဿနာဖြစ်လာနိုင်တယ်လို့ကုလသမဂ္ဂကဒီသတင်းပတ်ထဲမှာပြောပါတယ်။အိန္ဒိယနိုင်ငံတွေထဲထွက်ပြေးကြတဲ့ယူကရိန်းနိုင်ငံသားကတနင်္ဂနွေနေ့အထိဆို3သိန်းခွဲကျော်ရှိနေတာဖြစ်ပြီးပိုလဲတိုးလာဖို့ရှိတယ်လို့ UNHCR ကပြောပါတယ်။ပိုလန်ပြင်မော်ဒိုဗာ၊ရူမေးနီးယား၊ဆလိုဗက်ကီးယားနဲ့ဟန်ဂေရီတို့ဟာထွက်ပြေးလာတဲ့ယူကရိန်းတွေအတွက် COVID-19 ဆန်ရနေဆက်ကန့်သတ်ချက်တွေကိုဖြေလျှော့ပေးခဲ့တယ်လို့ပိုလန်အစိုးရကတော့သူ့နေဆက်တွေကိုဖွင့်ပေးထားလိုက်ပြီးတည်ဝင်ဆက်ရဆက်လမ်းမလိုပဲဝင်ခွင့်ရှိတယ်လို့ကြေညာခဲ့တာပါ။ပိုလန်ယူကရိန်းနေဆက်ကျော်ဖြတ်တဲ့ဂိတ်ကိုဝင်ဖို့အတွက်စောင့်ဆိုင်းနေတဲ့ကားရန်ဟာ10မိုင်လောက်ရှိတယ်လို့ AP သတင်းမှာဖော်ပြပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်တိုမီတာ32 kHz 9335နဲ့9383ညလိုက်တိုမီတာ49 kHz 6753ညပထမနာရီဝက်မှာလိုက်လံပြီးကြ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ရုရှားနိုင်ငံမော်စကိုမြို့တော်ကနေစိုက်ဘေးရီးယားအထိမြို့ရီအနှံ့မှာရုရှားပြည်သူတွေဟာယူကရိန်းပေါ်ရုရှားဆိုးရွားရဲ့ကျူးကျော်မှုကိုကန့်ကွက်တဲ့အနေနဲ့လမ်းမတွေပေါ်ထွက်ဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေဟာမြို့လယ်ကောင်းတွေမှာထိတက်ဆန္ဒပြကြရမှာပိုစတာတွေကင်ဆောင်ပြီးစစ်ပွဲအလိုမရှိဆိုပြီးကြွေးကြော်ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲနျူကလ িয়ার လက်နက်အသုံးချမှုကိုဟန်တားထားတာကိုအချိန်မရွေးအသင့်ပြင်ထားဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ပေးထားတာကြောင့်ရုရှားဆိုးရွားနဲ့အနောက်နိုင်ငံတွေကြားထိတ်တိုက်တွေးမှုကိုအရှိန်မြင့်စေပြီးနျူကလ িয়ার စစ်ပွဲဖြစ်လာမှာကိုစိုးရိမ်ကြောင်းလန့်မှုတွေဖြစ်စေပါတယ်။ရုရှားနိုင်ငံမှာယူကရိန်းပေါ်ကျူးကျော်ဝင်ရောက်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဟာကြာသပတေးနေ့ကစတင်ခဲ့ပြီးအဲ့ဒီအချိန်ကစလို့နေတိုင်းလူလူဆန္ဒပြကြသူတွေကိုရုရှားရဲတပ်ဖွဲ့တွေဟာနေ့စဉ်ယာနဲ့ချီဖမ်းဆီးထိန်းသိမ်းနေတာဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့တရက်ထဲမှာပဲမြို့ပေါင်း45မြို့ကစစ်ပွဲကိုစန့်ကျင်ဆန္ဒပြသူတွေကိုရဲတွေကဖြိုခွဲနှိမ်နင်းရမှာအနည်းဆုံးလူပေါင်း1484ဦးဖမ်းဆီးခဲ့ကြောင်းရုရှားလူခွင့်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ရုရှားရဲ့ကျူးကျော်တဲ့စစ်ပွဲကိုခုခံရင်ဆိုင်နေတဲ့ယူကရိန်းနိုင်ငံအတွက်တေးစီလောက်တဲ့လက်နက်တွေကိုထောက်ပံ့ကူညီသွားမှာဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကတနင်္ဂနွေနေ့ကကတိပေးပြောကြားခဲ့ပါတယ်။ဆစ်ဒနီမှာရှိတဲ့ယူကရိန်းခရီးရန်ဘုရားကျောင်းကိုဝန်ကြီးချုပ်မော်ရီဆန်မနေ့ကတွားရောက်ခဲ့ချိန်မှာအဲ့ဒီလိုပြောခဲ့တာပါ။ဒါ့အပြင်ရုရှားနိုင်ငံအပေါ်ကုန်သွယ်မှုကန့်သတ်ချက်တွေကိုတရုတ်ကဖြေလျှော့ခဲ့တဲ့အပေါ်မှာလည်းသူ့အနေနဲ့စိုးရိမ်မိကြောင်းဝန်ကြီးချုပ်ကဆိုပါတယ်။ရုရှားကယူကရိန်းကိုတရားမဝင်ကျူးကျော်လာတဲ့အချိန်မျိုးမှာတောင်တရုတ်ပင်လယ်မှာလည်းဒီလိုစစ်စင်ရေးမျိုးလှုပ်ဆောင်မှုတင့်တော်တဲ့အချိန်လို့တရုတ်ကယူဆမှာကိုသူ့အနေနဲ့စိုးရိမ်မိကြောင်းလဲဝန်ကြီးချုပ်မော်ရီဆန်က Saint Andrews ကယူကရိန်းဖျားကြောင်းအပြင်ဘက်မှာရှိတဲ့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံက February 28ရက်နေ့မှာပယ်ဒိန်းဒုံးကျည်တစ်စင်းပြစ်လွတ်ခဲ့တာနဲ့ပတ်သက်လို့ဂျပန်ကာကွယ်ရေးဝန်ကြီး Nobukishi ကပြစ်လွတ်ပြီးမကြခင်အတွင်းပြုတ်လုတဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။စိုက်ကိုကိုတော့ရက်ကီလိုပက်ကီလို
ပယ်ဒိန်းတုံးကြီးဟာကီလိုမီတာ600မိုင်400လောက်အမြင့်ထိပြန်တန်းပြီးတော့အကွာအဝေးအဖြစ်ကီလိုမီတာ300မိုင်200လောက်ထိရောက်ရှိခဲ့ပြီးမြောက်ကိုရီးယားအရှေ့ဘက်ကန်ယိုဒန်ဒေသတဝိုက်မှာပြုတ်ကျခဲ့တာပါ။ဂျပန်နိုင်ငံရဲ့တီးသန့်စီးပွားရေးဆုံးအပြင်ဘက်နေရာမှာရှိမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်လို့ပြောသွားတာပါ။ တနင်္ဂနွေနေ့ကမြောက်ကိုရီးယားရဲ့ဒုံးကျည်လွတ်တယ်မှုဟာမက်ရှလာ၉ရက်နေ့တောင်ကိုရီးယားနိုင်ငံမှာပြုလုပ်မဲ့သမရရွေးကောက်ပွဲမတိုင်ခင်နှစ်ပတ်လိုမှာဖြစ်နေပြီးရုရှားရဲ့ကျူးကျော်မှုကိုနိုင်ငံတကာကအာရုံစိုက်နေချိန်မြောက်ကိုရီးယားဘက်ကဒုံးကျည်လက်နက်တိဆောက်မှုကိုတွန်းအားပေးလှုံ့ဆော်လာတာမျိုးဖြစ်နေတယ်လို့တောင်ကိုရီးယားနဲ့ဂျပန်တို့ကစိုးရိမ်နေကြတာပါရိုဟင်ဂျာတွေပေါ်ဖိနှိပ်ညှဉ်းပန်းမှုတွေအတွက်တရားမျှတမှုရရှိရေးတရားစီဖို့မြန်မာအာဏာပိုင်တွေနဲ့နိုင်ငံရေးရခွဲခြားမှုမရှိဘဲလက်တွဲလှုပ်ဆောင်မှာဖြစ်ကြောင်း ICC နိုင်ငံတကာရာဇဝတ်ခုံရုံးရှေ့နေချုပ် Karin AA Khan ကမနေ့ကပုံမှန်လင်းလင်းပြောကြားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ချီရှုခဲ့တဲ့သူ့ရဲ့တပတ်ကြာခီးစဉ်နဲ့ပတ်သက်လို့တနင်္ဂနွေနေ့ကသူတဲခိုတဲ့ဟိုတယ်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါသူ့ရဲ့အလုပ်ဟာတာဝန်ခံမှုရှိလာစေဖို့အတွက်တေချာအောင်လှုပ်ဆောင်တာဖြစ်တယ်လို့သူ့အနေနဲ့သက်ဆိုင်ရာနိုင်ငံနဲ့ပြောဆိုမှာဖြစ်ပြီးသူ့ရဲ့လုပ်ပိုင်ခွင့်မှာလည်းဘလို့ပုံစံအစိုးရဖြစ်ရတယ်ဆိုတာချိဖို့မလိုဘူးလို့ဒါကမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တဦးရဲ့မိကွန်းကိုကရင်ခန်ကတုံ့ပြန်ဖြေကြားခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာစစ်ကောင်စီဘက်ကတော့သူ့ကိုမြန်မာနိုင်ငံကိုလာဖို့ဖိတ်ခေါ်ခြင်းမရှိသေးပေမဲ့နိုင်ငံတကာတာဝန်ဝတ္တရားတွေနဲ့အတူတရားမျှတမှုရှိစေဖို့သူ့ရဲ့လုပ်ပိုင်ခွင့်ကိုဖြည့်ဆည်းဖို့အတွက်ဘယ်နိုင်ငံဘယ်အဖွဲ့အစည်းနဲ့မဆိုဆွေးနွေးလိုကြောင်းကရင်ခန်ကပြောကြားခဲ့ပါတယ်ဒီတော့တွင်ရိုဟင်ဂျာတွေပေါ်မြန်မာဘက်ကလူမျိုးတုံးတက်ဖြတ်မှုဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့ဆွဲဆိုထားတဲ့အမှုကိုတရားရုံးအနေနဲ့လက်ခံသင့်မသင့်နယ်သာလန်နိုင်ငံ The Hague အခြေစိုက် ICJ နိုင်ငံတကာတရားမျှတမှုဆိုင်ရာတရားရုံးမှာ February 22ရက်နေ့ကနေ28ရက်နေ့ထိကြားနာပွဲပြုလုပ်နေရမှာဒီကနေ့ဂမ်ဘီယာနိုင်ငံဘက်ကအပြစ်သက်ရှောင်လဲဖို့ရှိနေပါတယ်ရှင်ဒါကတော့တနင်္လာနေ့နေ့နဲ့ခင်းသတင်းအစီအစဉ်ကိုဒေါက်ခင်မျိုးတက်တဲ့အတူကျွန်မတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့၄ရက်အတွင်းမှာဒီထိုင်းမြန်မာနယ်စပ်မှာအထောက်ထားမဲ့မြန်မာ400ကျော်ဖမ်းဆီးခံခဲ့ရတဲ့အကြောင်းကိုကြားဖို့ရှိပါတယ်။အခုတော့ဆေးရနာတိတ်မှုနောက်ဆက်တွဲမြန်မာသတင်းသမားတွေအတွက်စိန်ခေါ်မှုတွေကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာဆေးရနာတိတ်မှုနောက်ဆက်တွဲရိုက်ခတ်မှုတွေကြားမှာသတင်းမီဒီယာတွေပိတ်သိမ်းခံရသလိုသတင်းသမားတွေသတင်းယူရင်းအဖမ်းဆီးခံရအကျဉ်းချခံရတဲ့ဒုက္ခတွေနဲ့ရင်ဆိုင်ရပါတယ်။ပြည်တွင်းမှာတချို့ပုံရှောင်နေရတယ်လို့နယ်စပ်ဒေသတွေအထိတိမ်းရှောင်ပြေးရတဲ့မြန်မာသတင်းသမားတွေဟာစိန်ခေါ်မှုအမျိုးမျိုးနဲ့ရင်ဆိုင်နေကြရတာပါ။လုံခြုံရေးနဲ့ဒီရေရှည်ဘဝရည်တည်ရေးအတွက်သတင်းသမားတွေဖြတ်သန်းကြော်လွှားနေတဲ့အခြေအနေတွေကိုဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကစူးစီးတင်ပြမှာပါရှင်။
မြန်မာနိုင်ငံမှာသတင်းမီဒီယာစာနယ်ဇင်းလွတ်လပ်ခွင့်တွေနဲ့ပတ်သက်လို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရစေကာလမှာပဲကမ္ဘာကရောဂါကိုဗစ် -19 နောက်ဆက်တွဲစီးပွားရေးရိုက်ခတ်မှုတွေနဲ့အတူဆေးရနာသိမ်းလိုက်ပြီးတဲ့နောက်ပိုင်းသတင်းသမားတွေအတွက်အန္တရာယ်ကြီးမားလာတဲ့အနေအထားဖြစ်လာတဲ့သတင်းသမားတွေရဲ့ဘဝရည်တည်ရေးနဲ့လုံခြုံရေးဟာအတော်လေးကိုစိုးရိမ်စရာဖြစ်လာနေတာပါဆေးရနာသိမ်းနောက်ဆက်တွဲအကျိုးဆက်အနေနဲ့ပြည်တွင်းသတင်းတော့ဘဝကနေသတင်းနီးပြဆရာမတူဦးဖြစ်လောက်ကန်ရကလုံခြုံရေးစိုးရင်ရလို့နေဆက်ဒေသကိုရောက်တခါသူမရောက်ရှိနေတဲ့နေရာမှာပါတိုက်ပွဲတွေပြင်းထန်လာလို့အသက်လူပြီးထွက်ပြေးတိမ်းရှောင်လာရတဲ့သတင်းနီးပြတူကသူ့ရဲ့အတွေ့အကြုံ VOA ကိုဖလှယ်ပါတယ
်ဒီစစ်ကောင်စီကအာဏာသိမ်းတဲ့အချိန်ကစပြီးတော့အဓိကသတင်းသမားတွေမှာကစိန်ခေါ်မှုဖြစ်လာတယ်သတင်းကိုလွန်းလွန်းလပ်လပ် live ခွင့်မရှိတော့ဘူးလွန်းလပ်စွာသတင်းရယူခွင့်မရှိဘူးနောက်သတင်းတွေကိုတင်ဆက်ခွင့်မရှိဘူးပေါ့နော်ဒီတွင်းမှာရှိနေတဲ့သတင်းသမားတွေဆိုလို့ရှိရင်လက်ရှိအချိန်ကြီးတော့မှာဒီလုံခြုံရေးအချိန်တွေကိုအရေးဆိုးရင်ရတဲ့အတွက်ကြောင့်မို့လို့နာမည်ပေါ်ပြီးလည်းသတင်း live လို့မရဘူးပေါ်တင်လည်းသတင်း live လို့မရဘူးပေါ့နော်အဲ့လိုပုံစံမျိုးတွေဖြစ်လာတော့ဆက်ဆက်တယ်ပြောရမယ်ဆိုလို့ရှိရင်ဒါတင်းနန်းနေအရင်တော့ဆိုတင်းနန်းနေပြီးနေတယ်တင်းနန်းဆရာမတယောက်နေနေဆိုလို့ရှိရင်အခုနောက်ပိုင်းမှာဒီလိုသတင်းတော့ဒီအခက်အခဲဖြစ်လာတယ်ဆိုတော့တင်းနန်းပြီးတဲ့အခါမှာလည်းအလိုပေါ်ပေါ်တင်းတင်းနန်းပြီးလို့မရတော့ဘူးတင်းနန်းနေလည်းတက်တက်လူတွေနေနေလည်းအလိုပဲလုံခြုံရေးအခြေအနေရာဆိုရင်စရာတွေသူတို့အတွက်ဖြစ်လာတယ်ပေါ့နော်ပြည်တွင်းမှာတင်းနန်းသမားတွေကနေလို့မရတော့ဘူးအာစစ်ကောင်စီတွေဝင်လာပြီးလူပြောပြီးဆိုလို့ရှိရင်ဟိုအဲ့ဒီတတိလုံနေတဲ့တင်းနန်းကိုချပြီးတော့သူတို့ကိုယ်တိုင်ကကြောက်ပွင့်ပြီးပြေးရမယ်အနေအထားမျိုးမှာရှိနေပေါ့အလုပ်ကိုကောင်းကောင်းလုပ်လို့မရတော့ဘူးတင်းနန်းလုံချင်လုံးလုံးမရတဲ့အခါမှာလုံးလို့ရတဲ့နေရာကိုထွက်ရတယ်ဗျ
။သတင်းသမားတို့ဟာလုံခြုံရေးကိုစိုးရင်ရတဲ့အတွက်တိုင်းရင်းသားနယ်မြေတွေနဲ့နေဆက်ဒေသတွေကိုတိမ်းရှောင်လာကြရတာပါ။အဲ့ဒီထဲကမှတချို့သတင်းသမားတွေခိုးလုံနေထိုင်ရာတိုင်းရင်းဒေသတွေမှာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်တာနောက်စစ်တပ်ရဲ့နယ်မြေစိုးမိုးမှုပါရှိနေတဲ့တိုင်းရင်းဒေသတွေမှာအစစ်အစစ်အဖမ်းဆီးတွေရှိနေတာကြောင့်လုံခြုံရေးကထပ်ပြီးတော့စိုးရင်စရာအနေအထားဖြစ်လာတာပါ။ဒါကြောင့်နေဆက်ဒေသတွေအပြင်ပြည်ပနိုင်ငံတွေအထိပါအစစ် စဉ်ထပ်ပြီးတော့စစ်တပ်လက်ကနေလွတ်အောင်တင်းရှောင်လာရတဲ့အနေအထားဖြစ်တယ်လို့ကိုရိုင်းလုံးချုပ်ရေးစိုးရိမ်နေရတဲ့သတင်းသမားတွေကသူတို့ရဲ့ကိုယ်တွေ့အဖြစ်အပျက်တွေကိုပြောပြတာပါ။ဒီလိုမျိုးတင်းရှောင်လာကြရတဲ့ပြည်တွင်းကမြန်မာသတင်းသမားတွေတဦးပါဝင်ဖြစ်တဲ့ဆီယနာရှင်စန့်ကျင်ဆန္ဒထုတ်ဖော်ပွဲတွေမှာသတင်းလိုက်လံရယူရင်းနဲ့အဖမ်းခံခဲ့ရနောက်အင်းစိန်ထောင်ထဲမှာလာနေချီပြီးအကျဉ်းချခံခဲ့ရတဲ့အလွတ်တန်းသတင်းတော့ကိုစိုးရစာထွန်းကလည်းသတင်းသမားတွေရင်ဆိုင်တွေ့ကြုံရတဲ့အန္တရာယ်ကျင်းမာမှုကိုသူ့အတွေ့အကြုံနဲ့ရှင်းပြီးတော့ VOA ကိုပြောပြပါဗျာ
။ကျွန်တော်တို့လွတ်လွတ်လပ်သတင်းယူခွင့်မရှိတော့ဘူး။တဲ့င်းထောက်လဲအရင်လိုပေါ်ပေါ်တင်တင်လှုပ်လို့မရတဲ့အခါကျတော့တော်တော်ကြီးအခက်ခဲစာဝင်းနေအခက်ခဲနဲ့ရင်ဆိုင်နေရတာပေါ့နော်အဆိုးအဝါဆုံးကြုံတွေ့နေရတဲ့ပြဿနာကတေဘေးကိုကျွန်တော်တို့စိတ်မချစွာနဲ့လှုပ်ကင်နေကြရတယ်ပေါ့နော်ဟိုကျွန်တော်တို့ပြည်တွင်းမှာရှိနေတဲ့တင်းထောက်တွေကလည်းအမျိုးမျိုးအဖုံဖုံပုံစံမျိုးမျိုးနဲ့ရှောင်ပြေးပုံလွှားနေကြရတယ်ပေါ့နော
်စိုးချုပ်ရေးအောင်အကျဉ်းကျခံရသူတွေတဲ့ထောင်ကနေလွတ်မြောက်လာပြီးတဲ့နောက်မှာတင်းသမားတယောက်အနေနဲ့မပြောနဲ့တာမန်အရတားပြည်သူတယောက်အနေနဲ့လုံးကြုံရေးအာမခံချက်မရှိတဲ့ဆိုရင်ဇာအနေထားကြောင့်ဘေးလူရာကိုတင်းရှောင်ပြေးခဲ့ရတယ်လို့ကိုစိုးရာစာထွန်းကဆက်ပြောပြပါတယ်
။အခုကျွန်တော်တို့ဆိုရင်ထောင်ထဲကထွက်လာတယ်ဖမ်းသိခံပြီးတော့ထောင်ထဲကထွက်လာတဲ့ချိန်ရောက်နေတယ်။ရောက်နေတာတော့ကျွန်တော်တို့ကသတင်းအလုတ်ကိုတော့မှပြန်လုတ်ဖို့တွန်းဆုပ်သွားတဲ့အကြောက်တရားတွေကိုသူတို့ကပေးတယ်။တို့ပြင်မယ်ကျွန်တော်တို့အတွက်ကတော့အဲ့ဒီအကြောက်တရားဆိုတာထက်ကိုကျွန်တော်တို့တိုင်းပြည်လွတ်မြောက်ဖို့အာဏာရှင်လောက်ကလွတ်မြောက်ဖို့အကြောက်တရားကိုဘေးချိတ်ပြီးတော့ကျွန်တော်တို့သတင်းထောက်အလုပ်တွေကိုပဲဆက်လုပ်နေတယ်။တချို့သတင်းထောက်တွေဆိုရင်သတင်းထောက်အလုပ်တွေတော့ဆက်မလုပ်ကြတော့ဘူးပေါ့နော်။ဟိုကျွန်တော်တို့ဘလောက်ဘာတွေအခက်အခဲရှိလဲပေါ့။ဘာအခက်အခဲရှိလဲဆိုတော့ကျွန်တော်စားဝတ်နေပေါ့မြန်မာပြည်မှာအရင်တည်းကသတင်းထောက်တွေရဲ့အခွင့်အရေးနဲ့ရပိုင်ခွင့်တွေကတခြားသောနိုင်ငံတွေထက်အများကြီးနည်းပါးပါတယ်။လစာကိစ္စတွေပါတယ်။အခုအချိန်ခါတော့ပိုဆိုးဝါးသွားတာပေါ့နော်။
မြန်မာနိုင်ငံမှာဆီယနာရှင်လက်ထက်ပိတ်သိမ်းခံလိုက်ရတဲ့သတင်းမီဒီယာတွေရဲ့သတင်းတောက်တွေဘဝရည်တည်မှုအပြောင်းလဲတွေကိုလည်းသူကအခုလိုပြောပြပါဗျ
။ပိတ်သိမ်းလိုက်တဲ့မီဒီယာတွေဆိုလို့ရှိရင်အလုတ်လက်မှတ်တွေဖြစ်ကုန်တယ်။ကိုယ်ဒီဂျာနယ်လစ်တွေဟာထားခဲ့ကြတယ်ကျွန်တော်တို့စကောလာရှစ်တွေသွားကြမလား။ပြည်တွင်းမှာပဲကျွန်တော်တို့အဲမီဒီယာတွေတည်ထောင်ပြီးတော့ပဲကိုယ်ပိုင်မီဒီယာတွေနဲ့ရည်တည်ဖို့ကြိုးစားကြမလား။အဲ့ဒီလိုလားရတွေနဲ့ကျွန်တော်တို့ရည်ရွယ်ထားကြပေမဲ့လည်းအနာသိမှုနဲ့ကြုံလိုက်ကြတဲ့အခါသတင်းမီဒီယာတွေရောကျွန်တော်တို့သတင်းထောက်တွေရောဘဝတွေကတော်တော်ဆိုးရွားတဲ့ရိုက်ခတ်မှုတွေနဲ့ကျွန်တော်တို့ခံစားသွားကြရတယ်ပေါ့နော
်ဒီလိုသတင်းသမားလုပ်တွေကိုဆက်လုပ်ကြရင်ဘေးလွရာကိုပြေးရှောင်ကြရတဲ့သတင်းထောက်တွေရှိသလိုပြည်တွင်းမှာပဲဆက်နေပြီးတော့သတင်းလုပ်ငန်းကနေကိုယ်ပိုင်လုပ်ငန်းတွေစီးပွားရေးဘဝရည်တည်နိုင်ရေးလုပ်ငန်းဝင်လုံးဝပြောင်းလဲပစ်လိုက်ရတဲ့သတင်းသမားတွေလည်းရှိပါတယ်ကိုယ်တိုင်သတင်းလိုက်ခဲ့တဲ့အချိန်တုန်းကမြန်မာနိုင်ငံရဲ့စီးပွားရေးသတင်းတွေဖြစ်တဲ့ရွှေဈေးကွက်ငွေကြေးဈေးကွက်တွေကိုအထူးလေ့လာရေးသားခဲ့တဲ့သတင်းအယ်ဒီတာတဦးဖြစ်တဲ့မအေးလာပြည်ဝင်းကလည်းသူမအနေနဲ့သတင်းသမားအလုပ်ကိုဆက်လုပ်နေရင်းနဲ့ရေရှည်ဘဝအာမခံချက်ရဖို့သူဝါသနာပါတဲ့ကိုပိုင်စီဝါရီကိုစောက်ချလုတ်ကင်မှုဆုံးဖြတ်ခဲ့တဲ့အကြောင်းပြောပြပါဗျ။
Blue Challenge တွေရှိလဲဆိုတော့အလုပ်ချိန်ကိုနှစ်ခွခွဲထားရတာပေါ့မိုင်းအဲလာပြည့်ဆိုတဲ့သတင်းသမားဘဝကိုချစ်လို့ပဲကို့အနေနဲ့ဆိုလို့ချင်းဆက်ပြီးတော့ဒါကိုဖတ်ရွယ်ထားပြီးလုပ်ဖြစ်နေတာပဲပေါ့နော်သတင်းသမားအများစုကတော့ဒီမီဒီယာလောကကိုမစွန့်လွတ်နိုင်ကြတဲ့သူတွေများတယ်မိုင်းသတင်းဖြစ်လာပြီးဆိုလို့ချင်းမနေနိုင်ဘူးလေတိလားဒီတရင်ကိုပဲစိတ်ကရောက်နေတာတခခု update ဆိုလို့ရှင်ကိုကစိတ်ဝင်စားနေတဲ့အထဲမှာပါတယ်လေအဲ့ခါကျတော့တရင်သမားအများစုကတော့သူမဖြစ်နိုင်လို့ဥမာအဲ့လိုမျိုးသားစွန့်ခွာရတာပုံမှန်ဆိုလို့ရှိလို့ရှင်တော့သူမီဒီယာလို့ကိုပဲဆက်လုပ်ချင်ကြမှာဝါသနာပါချင်ကြမှာဝါသနာပါကြမယ်လို့ထင်တယ်ဒါပြည့်ထင်တာဒီမီဒီယာသမားတွေစပြီးတော့အလုပ်တွေကိုတခြားအလုပ်ပြောင်းလာကြတဲ့ဟာလေဒါပြည့်တို့ online ရည်စည်းချောင်းကိုလုံးဝဝိုးဆိုပြောင်းသွားတဲ့အချိန်မှာအဲ့ဒီမှာတချို့သတင်းဌာနနာမည်တိတ်မကြီးတဲ့လူတွေသတင်းဌာနအသေးလေးတွေလည်းအဲ့လိုမျိုးပြိုထွက်သွားကြတာမျိုးတွေရှိရဲနာမည်ကြီးပြီးတကြက်ခန့်ရက်တည်နိုင်တဲ့ဟာမျိုးလောက်ပဲကြံခဲ့ရတာဆိုတဲ့အခါကျအဲ့ဒီမှာလဲမီဒီယာသမားတွေကဒီ professional ကိုပြောင်းရတာမျိုးတွေရှိတာပေါ့မာရဲ့အဲ့လိုမျိုးလို့တော့မြင်တယ်အဲ့ဒီကနေပြီးတော့ covid ဖြစ်တဲ့အချိန်မှာလဲအဲ့လိုပို့ဆိုးတာပေါ့နော်ကိုနော်အခုဒီနောက်ပိုင်းမှာဒီအဲဆိုလဲပို့ပြီးတဲ့အခါကျတော့ဒီ media ကပေါင်းချင်းသွားတာပေါ့အဲ့ခါမှာသူတို့ရဲ့ trend တွေကပြောင်းသွားတယ်လို့ထင်တယ်မှာဟုတ
်သတင်းတော့တယောက်အနေနဲ့ဝါသနာကြီးစွာနဲ့မြို့ပေါ်ကိုတက်လာပြီးတော့သတင်းတော့လုပ်ငန်းကိုလုတ်ကင်ခဲ့ပေမဲ့ COVID-19 ကပ်ရောဂါစီးပွားရေးရိုက်ခတ်မှုတွေအကြားရေရှည်ဘဝရည်တည်နိုင်ရေးစဉ်းစားပြီးတော့ကိုယ်ဇာတိရည်မြေကိုပြန်ရင်သတင်းသမားမဟုတ်တဲ့တခြားအသက်မွေးဝမ်းကြောင်းမှုကိုပြန်ရွေးချယ်ပြစ်ခဲ့တဲ့သတင်းတော့တူကလည်းသူ့အတွေ့အကြုံစိန်ခေါ်မှုတွေကိုပြောပြပါရစေ
ဟိုအရင်တော့ကတော့ဒီသတင်းသမားလုပ်ခဲ့တဲ့တခြားမှာလည်းဟိုနောက်ပိုင်းတော့ကိုကိုပိုင်လုပ်ငန်းလေးလုပ်မယ်လို့စိတ်ကူးလေးရတော့ရှိရပေါ့နော်ရှိရတစ်ဖက်ကလည်းစာလေးရတော့ပုံမှန်ရေးနေမယ်ပေါ့နော်စာဆိုတာကတော့ဟိုသတင်းလေးတော့မရေးဖြစ်တော့ပဲမယ်ဆောင်းမလေးကတော့ဆောင်းမလေးကိုကိုအာတန်ဟာဆောင်းမလေးတော့ပုံမှန်ရေးနေမယ်ဆိုပြီးတော့စိတ်ကူးထားရပဲလေဒါပေမဲ့တကယ်တကယ်ကိုဗစ်ဖြစ်ပြီးရဲ့ဒီနောက်ပိုင်းရောက်တဲ့ခါကျတော့မိသားစုရဲ့ဝင်ငွေလေးတခုပုံမှန်လေးရှိနေကိုကြိုးစားရတဲ့အနေအထားမျိုးကိုဖြစ်သွားတယ်တစ်ချက်ပေါ့နော်ပြီးတော့ခုနကလည်းပုံမှန်လေးစာရေးနေမယ်လို့စိတ်ကူးတဲ့ဟာကျတော့လေခဏလေးလောလောဆယ်မှာရထားရတဲ့သဘောမျိုးရှိသွားတယ်ဘာလို့လဲဆိုတော့အခက်ခဲရကြပါလဲဆိုတော့ကိုကတစ်လျှောက်လုံးကကြတော့ journalist ပဲလုပ်ခဲ့တဲ့အခါကျတော့သတင်းတွေရေးမယ်စာရေးဖို့ပဲကိုကစာရေးဖို့ပဲတတာအဲဒီစီးပွားရေးလုပ်တဲ့အခါကျတော့ခုနကစီးရင်စရာမနိုင်နေတာတော့ငွေငွေပြောင်းလဲနေကြောင်းလေလေ business ကြီးအဆင်မပြေတော့တဲ့အခါကျတော့အလုပ်လုပ်ရတယ်မအဲ့လိုအခက်ခဲတော့ရှိတာပေါ့နော
်ဒီလိုမြန်မာသတင်းသမားတွေဟာဆက်နာရှင်အောက်မှာအန္တရာယ်မျိုးစုံကြုံဘဝတွေပါပြောင်းလဲကြရတဲ့အနေအထားဖြစ်လာနေတဲ့အပေါ်အမေရိကန်ပါဝင်ပြည်တွင်းပြည်ပသတင်းမီဒီယာလူလက်ခွင့်ဆိုင်ရာအဖွဲ့အစည်းတွေဘက်ကစိုးရိမ်တကြီးထုတ်ဖော်ပြောဆိုလာနေကြပါတယ်။နယ်စည်းမခြားသတင်းတောင်များအဖွဲ့ RSF ကထုတ်ပြန်ချက်အရဆီယနာရှင်လက်အောက်မြန်မာသတင်းသမားတွေရဲ့လူလက်ခွင့်အခြေအနေကအရန်ကိုဆိုးဝါးခဲ့ပါတယ်။အပြင်းထန်နှိပ်စက်ညှဉ်းပန်းခံရတဲ့သတင်းသမားက9ဦးရှိခဲ့ပြီးအာဏာသိမ်းကာလအတွင်းဖန်ခရရတဲ့သတင်းသမားနိုင်ငံသားသားသတင်းသမားတွေပါအပေါ်ဝင်115ဦးထိရှိခဲ့ကြောင်းလက်ရှိမှာတော့58ဦးကအဖမ်းဆီးခံထားရဆဲဖြစ်တယ်လို့သတင်းသမား14ဦးကလည်းပြစ်ဒဏ်စီရင်ချမှတ်ခံရခြင်းဖြစ်တာမို့ကမ္ဘာပေါ်မှာတရုတ်နိုင်ငံပြည်သတင်းနောက်ဖမ်းဆီးမှုဒုတိယအများဆုံးကမြန်မာနိုင်ငံဖြစ်ခဲ့ပါတယ်လို့ထုတ်ပြန်ခဲ့ပါတယ်။ဆီယနာသိမ်းမှုနောက်ပိုင်းလုပ်ပိုင်ခွင့်ပိတ်ပင်ခံရတဲ့သတင်းမီဒီယာပေါင်းက12ခုရှိခဲ့ပြီးတော့ RSF ရဲ့2021ခုနှစ်သတင်းလွတ်လပ်ခွင့်အဆိုးဝါးဆုံးကမ္ဘာတဝန်းအညွှန်းငိတ်မှာတော့မြန်မာနိုင်ငံဟာနိုင်ငံပေါင်း180မှာအဆင့်140အဆင့်မှာရှိနေပါတယ်ရှင
်မဆုနော်ပါရှင်မတာခင်မှာလဲဒီကျမတို့ဒီစစ်ကောင်စီလက်အောက်လေယာဉ်လုပ်ငန်းဖွံ့ဖြိုးမှုရပ်ဆိုင်းနေတဲ့အခြေအနေကိုကြားဖို့ရှိပါတယ်ရှင်အခုတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါထိုင်းမြန်မာနယ်စပ်ထပ်ပြည်နယ်မဲဆောက်မြို့အထက်စစ်စေးရေးဂိတ်မှာHindi ရက်တီကြားထဲမှာပုံအောင်ပြီးလိုက်ပါလာတဲ့လူကုန်ကူးခံရတဲ့မြန်မာနိုင်ငံသား14ဦးကိုဖေဖော်ဝါရီလ28ရက်နေ့ကထိုင်းလုံခြုံရေးတပ်ဖွဲ့တွေဖမ်းဆီးခဲ့တယ်လို့တနေ့တည်းမှာပဲမဲတောင်မြို့နယ်ထဲမှာပဲနောက်ထပ်မြန်မာ40ဦးဖမ်းဆီးခံခဲ့ရပါတယ်ဒီသတင်းတွေကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲဆောက်မြို့ကနေဘန်ကောက်အထက်ဒုတိယစစ်ဆေးရေးဂိတ်မှာဟင်းသီးရွက်တွေကြားပုံပြီးလိုက်ပါလာတဲ့မြန်မာနိုင်ငံသားတရားစင်ကျော်ကိုဖမ်းမိခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ်
သူတို့ကဒီမဲဆောက်မြို့တောင်ဘက်ဖုတ်ပြမြို့နယ်54ကီလိုမီတာဖက်ကနေလာကြတာတင်းနေတဲ့ကားပေါ့ကော်ပီတုတ်တွေတင်ထားတဲ့ကားနဲ့သူလာကြပြီးတော့မဲဆောက်ကနေဘန်ကောက်အထွတ်မဲဆောက်မြို့နယ်အေရီယာဝေဟင်ဖုံပွင်ဖုံကိတ်6ကီလိုမီတာကိတ်မှာအထက်ခံရတော့ယောက်ျားလေး6ယောက်မိန်းကလေး6ယောက်ကလေးတစ်ယောက်အဲကော်ပီတုတ်ကားရဲ့ကြားထဲမှာရှို့ပြီးတော့သူပုံနေတာပေါ့အဲ့ဒါကိုထိုင်းလုံးကျူးဖွဲ့နဲ့မိတာပေါ့ကားမပေါင်း14ယောက်နောက်တစ်ခုကဒီတောင်းမြေကိုဖြတ်လာပြီးတော့တအူးကိုဘတ်2000လုံးနဲ့ဘန်ကောက်ပါဝင်ညူကြီးပြားကြီးမှာအလုပ်လုပ်ဖို့လာတဲ့မြန်မာနိုင်ငံသားအယောက်40ကြား28ယောက်မား12ယောက်အဲအစုတစုလည်းရှိတယ်ပမာဒီကောင်နဲ့ဟဲ့မက်တောင်းမှာမက်တောင်းကြည့်ရမလို့တောင်းမြေကိုဖြတ်ကူးနေကြံရင်းနဲ့မှာဒီမှာလူမျိုးတပ်ဖွဲ့တွေကဖမ်းမိတာ24 24 25 26 29 430 440 40နီးပါးဒီ၄ရက်တည်းမှာဖမ်းခံရတယ
်ထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူညီမှုစာချုပ်လာရတရားဝင် MOU စနစ်နဲ့အလုပ်သမားတွေခေါ်ယူနိုင်ဖို့အရေးကိုဗစ်ကပ်ဘေးကြောင့်ကြံ့ကြာမှုတွေရှိနေချိန်မှာအလုပ်ကိုင်အခွင့်အလမ်းတွေရဖို့အတွက်မြန်မာနိုင်ငံသားတွေဟာတရားမဝင်လမ်းတွေကနေလာကြသူတွေပုံများလာတယ်လို့လည်းဆိုပါတယ
်ထိုင်းနဲ့မြန်မာပူးပေါင်းပြီးတော့ပေါ်ဆောင်ရမယ်တရားမဝင်လမ်းကြောင်းမဖွင့်မချင်းအဲ့လိုတရားမဝင်ဝင်ရောက်တဲ့လုပ်ငန်းတွေကစိစိတာတာညှော်နေချဆွင်သွားမယ်လို့တော့မယူဆဘူးရှိနေဦးမှာပဲဒီဖေဖော်ဝါရီလတလလုံးကတော့တရားမဝင်မြန်မာ9000ဝန်းကျင်တော့အဖမ်းခံရတယ
်ပြီးခဲ့တဲ့2021ခုနှစ်တစ်နှစ်လုံးမှာတော့ထိုင်းနိုင်ငံတွင်ဖမ်းမိတဲ့နိုင်ငံသားသားရှစ်ပြောင်းလုပ်သမားအရေအတွက်6000ကျော်လောက်ရှိမယ်လို့လည်းထိုင်းနိုင်ငံမှာအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစုစည်းထားတဲ့ Migrant Labor Development Network ကစီးရင်ပြုစုထားပါတယ်အဲ့ဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်ရှင်
ဒါကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကနေပြီးတော့သတင်းပေးပို့ခဲ့တာပါရှင်။မကြာခင်ထုတ်လွှင့်မဲ့ဒီကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာလည်းရွှေပြောင်းအလုပ်သမားတွေရဲ့ပြဿနာတွေကညွန်ပြနေတဲ့မြန်မာနိုင်ငံစီးပွားရေးအကြောင်းကိုဆွေးနွေးထားတာကိုလည်းကြားဖို့ရှိပါတယ်။အခုတော့စစ်ကောင်စီလက်အောက်ကလေယာဉ်လုပ်ငန်းဖွံ့ဖြိုးမှုရပ်ဆိုင်းနေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ မြန်မာနိုင်ငံရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းမှာအရင်ကတည်းကအလုပ်သမားမလုံမလောက်ဖြစ်နေတာကနေအခုအခါမှာတော့ပိုပြီးဆိုးဝါးလာပြီးတော့ရှားပါးလာတဲ့အဆင့်ကိုရောက်နေပါတယ်ဒီအကြောင်းတောင်သူလေသမားတူစိုက်ပျိုးရေးဆိုင်ရာဥပဒေတင်နန်းပေးနေသူတူနဲ့ကျေးရွာအုပ်ချုပ်ရေးမှူးဟောင်းတူတို့ကိုဆက်သွယ်မေးမြန်းပြီးတော့ကျမတို့ရဲ့ VOA ဖွဲ့သားကိုခင်မောင်စိုးမင်းကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံအခက်ဆက်ဆက်လေယာဉ်မြေအပါဝင်စိုက်ပျိုးရေးကိုအခြေခံတဲ့နိုင်ငံဖြစ်တဲ့အတွက်ကျေးလက်မှာနေထိုင်သူတွေကအများစုဖြစ်ကြပါတယ်ဒါပေမဲ့လည်းမျက်မှောက်ကာလမှာစိုက်ပျိုးရေးထွက်ကုန်တီးနန်းတွေဈေးကွက်ရှာမပေးနိုင်တဲ့အတွက်တောင်သူလေသမားတွေအတွက်အကျိုးဖြစ်ထွန်းမှုလည်းနေပါလာကြပါတယ်အဲ့ဒီအတွက်ကျေးလက်မှာနေထိုင်ကြသူတွေတခြားအလုပ်ကံရရှိမဲ့နေရာတွေကိုပြောင်းရွှေ့လုပ်ကင်ကြတဲ့အတွက်အကျိုးဆက်အနေနဲ့လေယာဉ်စိုက်ပျိုးရေးမှာလုံသားမလုံမလောက်မှုတွေကြုံတွေ့နေကြရပါတယ်။အဲ့ဒီလိုအခြေအနေတွေဟာမနှစ်2021စစ်အာဏာသိမ်းပြီးနောက်ပိုင်းမှာပိုမိုဆိုးဝါးလာပြီးလုံသားရှားပါတဲ့အဆင့်ကိုရောက်ရှိလာပါတယ်။အဲ့ဒီလိုလေယာဉ်စိုက်ပျိုးရေးလုံသားရှားပါမှုကိုဖြစ်စေတဲ့အကြောင်းနဲ့ပတ်သက်ပြီးကျေးရွာအုပ်ချုပ်ရေးမှူးဟောင်းတူကအခုလိုပြောပါတယ်
။ငကူကမှအလုတ်သမားရှားရတဲ့အထဲမှာအခုလိုအာနာဒိန်းဒီနောက်ပိုင်းကိုယ့်အရာတဲ့ချောင်းထဲမှာအလုတ်ကတော့လွတ်လပ်လပ်လုံးလုံးမရဘူးအခုချိန်မှာဒီစစ်ကြောင်းတွေလာပြီဆိုလို့ရှိရင်ပြေးရကိုယ့်အလုတ်ကိုထားခဲ့ပြီးတော့ရှောင်းတင်းရတွေ့ရင်လည်းတွေ့တယ်လို့ပြေးရင်လည်းပြေးတယ်တော့ပြစ်ပါကြောက်ပါမထင်တယ်လို့ဖန်ညက်ဖန်တယ်လူကောင်းလူဆိုးလည်းခွဲတာမဟုတ်အကျိုးအကြောင်းနဲ့မေးလို့ပြောလို့ရတာလည်းမဟုတ်ဒါတဲ့ကြောင့်ကိုယ့်အရာတဲ့ချောင်းထဲကိုလောက်ကန်ရတာလေမရှိကြတော့အလုပ်ကြောင်းနေရတဲ့ကုဒေတာကိုတချို့ဆုံးခွာပြီးတော့ဟိုအလုပ်သွားလို့လိုရတဲ့ခါကျတော့အဲဒီကျင်းတဲ့ဒေတာတွေမှာလုံသမားတွေရှားတဲ့ပြဿနာတွေကိုရင်ဆိုင်နေရတာ
အရင်အမျိုးသားဒီမိုကရေစီ NLD အစိုးရခေတ်ကတချို့ဒေတာတွေမှာဆက်မှုလဲရဌာနရဲ့အကူအညီနဲ့အရစ်ကြငွေပေးဝယ်ခွင့်ရတဲ့လက်တွန်းဆက်အပါအဝင်စက္ကရိယာတွေတပိုင်းတစ်ပိုင်းအသုံးပြုပြီးလုံသားမလုံမလောက်မှုကိုအစားထိုးလုပ်ကင်ကြတာရှိပါတယ်အဲ့ဒီလိုအစားထိုးလုပ်ကင်ကြတဲ့စက်မှုကိရိယာတွေကလည်းအခုအခါလောင်စာစီစေးကြီးမြင့်တဲ့အတွက်ဆက်လက်အသုံးပြုဖို့အခက်အခဲရှိနေပါတယ်။ဒါကြောင့်ဟိုးရှေးရခင်ကလေးကနေလက်ရှိအချိန်အထိမီယိုဖလာအသုံးပြုလာကြတဲ့ခိုင်းနွားတွေကိုအားထားပြီးဆက်လက်လုပ်ကင်ကြတော့မလား။ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးလည်းမကွေးတိုင်းမင်းဘူးမြို့နယ်ကကိုယ်တိုင်လဲလယ်သမားတဦးဖြစ်ပြီးလယ်သမားအရေးကိုပါဆောင်ရွက်နေတဲ့ဦးမြင့်နိုင်ကအခုလိုပြောပါတယ်။
စေအနာသိမ့်ပြီးတဲ့နောက်မှာတော့ကျွန်တော်တို့လေယာဉ်လုပ်ငန်းကဏ္ဍကအကြီးအကျယ်ကူပဲထိခိုက်သွားပါတယ်ဆရာအဓိကကျွန်တော်တို့တောင်သူတွေမှာဘာသာအခက်အခဲဖြစ်သွားလဲဆိုတော့ဆရာ73စီစီပေါ့ဆရာရဲ့73စီစီရလဲအဆမတန်ပြတ်ဆုံးတပေပါကို၄သိန်းကအထင်မြင့်တက်သွားတယ်ကျွန်တော်တို့လက်တွန်းထွန်ဆက်ကလေးတွေအဲ့လိုဆက်မှုပိုင်းနဲ့သုံးတာလေးတွေကတော့ဟိုဆိုင်ရပြောရဲ့အနေနဲ့ကတော့73စီစီကြည်လာတဲ့အခါကျတော့ဒီဟိုဆက်သမားတွေလဲခောက်နေရတာပေါ့ဆရာရဲ့မားကအရင်တော့ကဆိုမနွားရှင်းဆိုလို့ရှိရင်တေဝါလုံးတွက်မယ်ဆိုရင်ရှင်း၄၅00လောက်အထိကိုရှိနိုင်တယ်ပေါ့အခုကတော့ဆရာတေဝါမှာအလွန်ဆုံးရှိလာမှာ15ရှင်းနဲ့မရှိခိုင်းနွားတွေလုံးဝကိုရှားပါသွားတဲ့အနေအထားမှာလည်းရှိတာအမှန်ပါဆရာက
နိုင်ငံတကာမှာလို့ပဲမြန်မာနိုင်ငံမှာလည်းစက်ရုံအလုတ်ရုံအလုတ်သမားတွေနဲ့ပတ်သက်ပြီးဥပဒေအမျိုးမျိုးပြဋ္ဌာန်းထားတာတွေရှိတယ်လို့အငင်းပွားမှုတွေရှိကြပြီမဲ့လည်းအခြေခံလုံအားကဈေးနှုန်းကိုတော့သတ်မှတ်ပေးထားတာရှိပါတယ်ဒါပေမဲ့လေယာဉ်မြေမှာလုတ်ကင်ကြတဲ့လုတ်သားတွေနဲ့ပတ်သက်ပြီးတိကျတဲ့ဥပဒေတွေလည်းမရှိအခြေခံလုတ်အားကဈေးနှုန်းသတ်မှတ်ပေးတာလည်းမရှိဘူးလို့မကွေးတိုင်းမှာအခြေစိုက်ပြီးလေယာဉ်မြေဥပဒေတင်နန်းတွေပေးနေတဲ့ဒေါ်တန်တာကပြောပါတယ
်ဥပဒေကတိကျတဲ့ချမှတ်ထားတာမျိုးတော့မရှိဘူးပေါ့ကိုဒေသအလိုက်နားလည်မှုတွေနဲ့လုတ်ကြတာဝယ်တွေ့ရတယ်ပေါ့နော်အလုတ်သမားကောရရဒလေအရဟိုစံပေးစီပေးလေးတွေလည်းရှိတယ်အခုထိလည်းအဲ့ဒီဒလေထုံးစံလေးတွေကလည်းရှိသေးတယ်ပေါ့နော်တောင်သူတွေကလည်းသူတို့ပစ္စည်းတည်နံနေဈေးကောင်းရမှာအလုတ်သမားကိုလည်းဈေးတိုးပေးနိုင်မှာလေအခုကအဲ့ဒီလိုမျိုးသူတို့ထွက်တဲ့တည်နံကြတော့လည်းအငင်းနဲ့အရှုံးပြမိတယ်အဲ့အဲ့တော့တရန်တန်ဈေးကိုလည်းသူတို့ကပြေမငားနိုင်တော့နောက်ပြီးဟိုအခုဒီနေ့ထဲဆိုရင်ပိုးဆိုးတယ်အလုတ်သမားကောကိုပုံမှန်ထုတ်မပေးနိုင်တာလည်းရှိတယ်ဟိုအဲ့လိုမျိုးတွေဆိုတော့အလုတ်သမားတွေကလည်းတစ်နေ့လုံးမှတစ်ပေစရတာလေနော်ဥပဒေတစ်ခုကိုကြာထက်မှုလဲလိုပါတယ်အသက်ဝင်အောင်လုပ်ပေးဖို့လဲလိုပါတယ်လို့ကျွန်မဟိုပြောချင်တာပါအားလားမျို
းမြန်မာအပါအဝင်တစ်ကမ္ဘာလုံးမှာကိုဗစ်ကာယောဂါဖြစ်ပွားနေတဲ့အတွက်စီးပွားရေးလုပ်ငန်းတွေရပ်တန့်တာထိခိုက်တာတွေရှိပါတယ်ဒါပေမဲ့အဓိကလူနေမှုထူထပ်တဲ့မြို့ပြဒေသကြီးတွေမှာသာအဆိုးဆုံးတက်ရောက်မှုတွေတွေ့ရှိရပါတယ်ကြီးလက်လုပ်ငန်းတွင်သဘောအရကျေပြန့်တဲ့နေရာတွေမှာအလုပ်လုပ်ကြရတဲ့အတွက်ကြောင့်ကိုဗစ်ကာယောဂါအတွက်နဲ့တော့လေယာစိုက်ပျိုးရေးလုပ်ငန်းတွေနှောင့်နှေးတာရပ်ဆိုင်းတာတွေမရှိဘူးလို့ဆိုပါတယ်။ကျေးလက်ဒေသတွေမှာလေယာစိုက်ပျိုးရေးလုပ်ငန်းတွေဖွံ့ဖြိုးမှုနည်းလာတဲ့အတွက် ကျေးလက်ကလူငယ်အများပြားဟာအိမ်နီးချင်းနိုင်ငံတွေကိုထွက်ပြီးအလုပ်လုပ်ကြတာတွေကအရင်ကတည်းကရှိပေမဲ့အခုအခါမှာတော့အများဆုံးအခြေအနေလို့ပြောနေကြပါဗျ။အဲ့ဒီအတွက်လေယာစိုက်ပျိုးရေးမှာလုံသားရှားပါမှုပြဿနာဟာလည်းအဆိုးဝါးဆုံးအနေအထားကိုရောက်ရှိလာပါဗျ။အရင်ကဆိုရင်ရိုးရာစနစ်အရကျေးလက်စိုက်ပျိုးရေးလုပ်ငန်းတွေမှာစိုက်ပျိုးမြေပိုင်ရှင်တောင်သူလယ်သမားတွေရဲ့မိသားစုတွေအပါအဝင်လက်လုပ်လက်စားတွေပါစုပေါင်းပြီးသူ့လေယာမြေကိုယ်လေယာမြေတွေကိုအလှည့်ကျလုပ်ကင်ပေးတဲ့လက်စားစနစ်ဆိုတာရှိပါတယ်။ဒါပေမဲ့လည်းကျေးလက်တွေမှာတဖြည်းဖြည်းလူနေမှုနည်းပါးလာတဲ့အတွေ့အခုအခါမှာတော့အဲ့ဒီရိုးရာစနစ်လည်းကွယ်ပြောက်တလောက်ဖြစ်သွားပါပြီ။မကြာခင်နှစ်တွေကဆိုရင်မြို့ပြနဲ့နီးစပ်တဲ့ကျေးလက်ဒေသတချို့ကစိုက်ပျိုးရေးမှာလုံသားအင်အားအ ਨੇ စုံနဲ့လုပ်ကင်နိုင်ဖို့အတွဲဆိုပြီးစက္ကရိယာတွေသုံးဈေးွက်ကြိုက်တင်းနံတွေစိုက်ပျိုးဖို့ကုမ္ပဏီတွေနဲ့မူလလေယာပိုင်ရှင်တောင်သူလယ်သမားတွေဖက်ဆက်ပြီးလုပ်ကင်ခဲ့ကြတာတွေရှိပါတယ်။ဒါပေမဲ့လည်းတစ်ဖက်နဲ့တစ်ဖက်အယုံကြည်မရှိကြတဲ့အတွက်ကြောင့်ဒီစနစ်ဟာလည်းအောင်မြင်မှုမရရှိခဲ့ပါဘူး။အဲ့ဒီလိုအဖက်ဖက်ကအခြေအနေတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဟာကျဆင်းနေရာကနေစိုက်ပျိုးရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်အောင်လုပ်ကိုင်နိုင်ခြင်းမရှိရင်တော့ကျေးလက်တွေမှာလူနေမှုနည်းပါးတဲ့နည်းပါးလာပြီးလေယာဉ်လုံသားရှားပါမှုပြဿနာလည်းဆက်လက်ရှိနေဦးမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါရယ်မြန်မာစံတော်ချိန်ညနေ6နာရီခွဲပါပြီ။မကြာခင်မှာတော့မြန်မာပြည်ကပေးစာသတင်းတွေကတူတာထူခြားစံပြကမ္ဘာသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ။အခုတော့ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။ဒီတစ်ပတ်အတွက်တော့ရွှေပြောင်းအလုပ်သမားပြဿနာများကညွန်ပြနေသောမြန်မာစီးပွားရေးအကြောင်းကိုဆွေးနွေးထားပါရယ်။ကျမကကူညီတင်ဆက်ထားပါရယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေရွှေပြောင်းအလုပ်သမားပြဿနာများကညွှန်ပြနေတဲ့မြန်မာစီးပွားရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါနေဆက်ကိုဖြတ်ကျော်ပြီးထိုင်းနိုင်ငံဘက်ကတရားမဝင်ဝင်ရောက်လာတဲ့မြန်မာအလုပ်သမားတွေဖမ်းဆီးခံရတဲ့သတင်းတွေမီဒီယာတွေမှာမကြာခဏတွေ့နေရပါတယ်မြန်မာအလုပ်သမားတွေထိုင်းနိုင်ငံထဲတရားမဝင်ဝင်ရောက်ရမှာကားမောက်တည်ဆုံတဲ့သတင်းမျိုးတွေလည်းကြားရတတ်ပါတယ်။မြန်မာနိုင်ငံမှာအလုပ်ကင်ခွင်လန်းရှားပါပြီးဝင်ငွေနေတဲ့အတွက်အိန္ဒိချင်းထိုင်းနိုင်ငံမှာတွားရောက်အလုပ်လုပ်ကြတဲ့မြန်မာအလုပ်သမားတွေဟာတန်းနဲ့ရှိရှိနေတာပါ။တွားရောက်အလုပ်လုပ်ကြတဲ့ပုံစံကတော့မျိုးစုံပါပဲ။တရားဝင်သွားသူရောတရားမဝင်သွားသူရောနီလန်းပေါင်းစုံနဲ့တွားကြတာပါ။လွတ်လပ်တဲ့အာရှတန် RFA ရဲ့ February 19ရက်နေ့သတင်းတပုတ်မှာမြန်မာရွှေပြောင်းလုပ်သားတွေတင်ဆောင်လာတဲ့လူမောင်ခိုကားတစ်စီးနဲ့ထိုင်းဖြော်ပြီးအဖွဲ့တွေတင်ဆောင်လာတဲ့ကားတစ်စီးတို့ထိုင်းနိုင်ငံမနော်ရန်ခရိုင်ခြိုင်နှက်မြို့မှာတိုက်မိတဲ့တဲ့ရင်ကိုစိတ်မကောင်းစွာကြားရပါတယ်။အလားတူပါပဲ February 19ရက် VOA မြန်မာပိုင်းသတင်းတပုတ်မှာလည်း February 19ရက်နဲ့ February 20ရက်နေ့တွေမှာထိုင်းနိုင်ငံပရာကျွတ်ခရီကန်ပြည်နယ်မှာ218ဦး၊ဆောင်းခလာပြည်နယ်ဟခရိုင်တောထဲမှာ22ဦး၊ချင်းရိုင်ပြည်နယ်ထဲမှာ30ဦးတက်ပြည်နယ်တန်ဆောင်ရမ်းမြို့နယ်ထဲမှာ30ဦးနှစ်ရက်အတွင်းမှာတရားမဝင်ဝင်ရောက်လာကြတဲ့မြန်မာ300ဦးဖမ်းဆီးခံရတယ်လို့ဖော်ပြထားပါတယ်
။တန်ကောက်ဖို့စ်သတင်းစာကြီးကလည်းမြန်မာရွှေပြောင်းအလုပ်သမား43ယောက်ကိုမောင်နဲ့ဆိုင်ရုတ်ခရိုင်ထဲမှာအဖမ်းခံရတယ်လို့ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကရေးထားပါတယ်။ဖမ်းမိတဲ့43ယောက်ထဲမှာအမျိုးသားက18ယောက်အမျိုးသမီးက13ယောက်ပါဝင်ပြီးသူတို့ဟာရန်ကုန်ဘကိုးမော်လမြိုင်နဲ့တဝယ်တို့ကလာကြတာဖြစ်တယ်လို့ဖော်ပြထားပါတယ်သူတို့ဟာထိုင်းနိုင်ငံထဲကိုဝင်ရောက်နိုင်ဖို့ဘတ်ငွေ 18,000 ကနေ 22,000 အထိပေးခဲ့ကြရတယ်လို့ဆိုပါတယ်အဲ့ဒီသတင်းမှာပဲပြီးခဲ့တဲ့နှစ်2021ခုနှစ်နိုဝင်ဘာလနဲ့ဒီဇင်ဘာလနှစ်လအတွင်းမှာထိုင်းနိုင်ငံထဲကိုနေဆက်ဖြတ်ကျော်ဝင်ရောက်သူပေါင်းအနည်းဆုံး 68,000 တိရှိတယ်။အဲ့ဒီတဲကအများစုဟာမြန်မာတွေဖြစ်ကြတယ်လို့ထိုင်းနိုင်ငံရွှေပြောင်းအလုပ်သမားများဖွံ့ဖြိုးရေးကွန်ရက်က အာရီဆွန်ခပ်မောင်ခိုကပြောကြားကြောင်းလည်းရေးသားထားပါတယ်။ထိုင်းနိုင်ငံရဲ့အလုသမားလိုအပ်ချက်ဟာကြီးမားလှတဲ့စီးပွားရေးလုပ်ငန်းတွေအတွက်လိုအပ်တဲ့အလုသမားတွေကိုအိမ်နီးချင်းနိုင်ငံတွေဖြစ်တဲ့မြန်မာ၊ကမ္ဘောဒီးယား၊လာအိုစ်တို့ကနေအများဆုံးခေါ်ယူပါတယ်။ဒါပေမဲ့2020ပြည့်ကိုဗစ်ကပ်ရောဂါဘေးစတင်ချိန်မှာထိုင်းလုပ်ငန်းရှင်တွေဟာအလုပ်သမားတွေကိုရှော့ချခဲ့ပါတယ်။ထိုင်းအစိုးရကလည်းနေဆက်တွေကိုပိတ်ထားခဲ့ပါတယ်။အလုပ်သမားတွေခေါ်ယူတာကိုလည်းရပ်ဆိုင်းထားခဲ့ပါတယ်။နေဆက်တွေပိတ်ထားခဲ့တယ်ဆိုပေမဲ့ကိုဗစ်နာတွေကတော့ရှိခဲ့တာပါ။အခုအခါမှာတော့နှေးကွေးသွားတဲ့ထိုင်းစီးပွားရေးကိုပြန်ပြီးကုစားနိုင်ဖို့မြန်မာနဲ့ကမ္ဘောဒီးယားကအလုပ်သမားတွေကိုအကန့်အသတ်နဲ့ပြန်လည်ခေါ်ယူနေပါပြီ။
ဒီအကြောင်းကိုဖေဖော်ဝါရီ22ရက်နေ့ကထိုင်းနိုင်ငံကနေမအေးအေးမှပြပို့တဲ့သတင်းကို VOA ကဖော်ပြခဲ့ပါတယ်။ထိုင်းနိုင်ငံရဲ့လက်တလောအလုသမားလူအချက်ဟာလုံသားဥယျာဉ်8သိန်းလောက်ရှိတယ်။လောလောဆယ်အလုသမား3သိန်းခွဲကို3လအတွင်းမှာမြန်မာနိုင်ငံနဲ့ကမ္ဘောဒီးယားကနေခေါ်ယူမယ်။မြန်မာနိုင်ငံဘက်ကခေါ်ယူတဲ့အလုသမားတွေကိုထိုင်းမြန်မာနယ်စပ်ဖြစ်တဲ့ကန်ရှနာဘူရီ၊တက်၊ချင်းရိုင်၊ရနောင်းနယ်စပ်တွေကနေခေါ်ယူမှာဖြစ်ပါတယ်။ဒါပေမဲ့ Omicron ကူးစက်များကိုဗစ်ပိုးအန္တရာယ်ရှိနေတာကြောင့်ကွာရန်တင်းတို့တပတ်ဝင်ကြရမှာဖြစ်ပါတယ်ဒီအကြောင်းကိုမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောကြောင်းမအေးအေးမာရဲ့သတင်းမှာဖော်ပြထားပါတယ
်ထိုင်းမြန်မာနေဆက်ဒေသ၄ခုထိုင်းကမ္ဘောဒီးယားနေဆက်ဒေသ၄ခုအဲ့မှာ၃000ခေါ်ဖြေပြောလို့သာ၃000ကိုထိုင်းနိုင်ငံရဲ့အလုပ်ကျန်းလုပ်ငန်းဝင်တွေမှာဝင်ရောက်လုပ်ကင်ဖို့တဲ့နေဆက်ဒေသအတွက်ပဲရည်ရွယ်ဖြစ်တဲ့အတွက်ရာသီလိုက်အလုပ်သမားတွေခေါ်မယ်ဆောက်လို့ရေးအိမ်ရင်းမှုစိုက်ပျိုးရေးလုပ်ငန်းတွေတော့ပဲအဓိကထားပြီးခေါ်လာဖြစ်တယ်။ကမ္ဘောဒီးယားလူသားတွေအတွက်တော့ကိုဗစ်ကွန်တင်းစင်တာ17နေရာလူ1036ယောက်နေလို့ရတဲ့အခန်း292ခန်းကိုလည်းထားတယ်။မြန်မာလူသားတွေအတွက်တော့ကိုဗစ်စင်တာ6နေရာလူတစ်ကြိမ်ကို330ယောက်ရှိတဲ့အခန်း185ခန်းထားရှိနေတယ်။ဒီကြောင်လူသားတွေအတွက်တော့သတင်းကောင်းပဲပေါ့။သို့တော်လည်းနေစားမှာပဲလုပ်လို့ရမယ်နော်။
မြန်မာနိုင်ငံသားတွေဟာနိုင်ငံခြားတိုင်းပြည်အတော်များများမှအလုပ်ထွက်လုပ်ကြပါတယ်။ဒီလိုလုပ်ကြရမှာအိမ်နီးချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံမှာအများဆုံးဖြစ်ပါတယ်။ကုလသမဂ္ဂရဲ့2020စီးရင်အရမြန်မာနိုင်ငံပြောင်းရွှေ့အလုပ်သမားပေါင်း 3.8 တန်းရှိတယ်။အဲ့ဒီပြောင်းရွှေ့အလုပ်သမားတွေက80ရာခိုင်နှုန်းဟာထိုင်းနိုင်ငံမှာအလုပ်လုပ်ကြတာဖြစ်တယ်လို့ဆိုပါတယ်။ဒါ့အပြင်ပြောင်းရွှေ့နေထိုင်ရေးဆိုင်ရာနိုင်ငံတကာအဖွဲ့ IOM ရဲ့2019စီးရင်အရမြန်မာရွှေပြောင်းအလုပ်သမားတွေရဲ့နိုင်ငံတွင်းပြန်ပို့ငွေဟာဘီလီယံထိရှိတယ်။ဒါဟာမြန်မာနိုင်ငံ GDP ရဲ့400ခိုင်နှုန်းရှိတယ်လို့ဖော်ပြထားပါတယ်
။မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဟာကိုဗစ်ကပ်ရောဂါအကျိုးသက်ရောက်မှုကြောင့်စီးပွားရေးနှေးကွေးနေပါတယ်။အဲဒီလိုအချိန်မှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်စီးပွားရေးအခြေအနေဟာပိုဆိုးသွားခဲ့ရပါတယ်။ပြည်တွင်းမှာအလုပ်ကိန်းတွေရှားပါအလုပ်လက်မဲ့တွေများလာတာကြောင့်အိန္ဒိချင်းထိုင်းနိုင်ငံကိုပြောင်းရွှေ့အလုပ်လုပ်သူတွေများလာပါတယ်။ဒီအခြေအနေကိုဘန်ကောက်ပို့သတင်းစာကြီးကဇန်နဝါရီလ6ရက်နေ့ကအခုလိုခေါင်းစဉ်ပေးရေးပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာဟာဆင်းရဲမွဲတေမှုကိုမီးထိုးပေးလဲရာရောက်ပြီးတောင်းနဲ့ချီတဲ့လူတွေထိုင်းနိုင်ငံထဲကိုတွန်းပို့လိုက်ပါတယ်တဲ့။အဲ့ဒီသတင်းဆောင်ပါတယ်မှာပဲနှစ်ရက်တာခီးလန်းလျှောက်ပြီးလောလောဆယ်ထိုင်းနိုင်ငံကိုမိသားစုနဲ့အတူရောက်ရှိလာတဲ့55နှစ်အရွယ်ကိုမျိုးချစ်ကိုမေးမြန်းထားပါတယ်။ကိုမျိုးချစ်ကကျွန်တော်မျိုးမှာကျွန်တော်မနေချင်တော့ဘူး။ဈေးနှုန်းတွေကလည်းအရန်တက်နေတယ်။ဒါကြောင့်ထွက်လာခဲ့တာပါ။ဝင်ငွေရဖို့ဒီကိုလာခဲ့တာပါ။ပြီးတော့ကျွန်တော်ကလေးတွေရဲ့အနာဂတ်အတွက်ထွက်လာခဲ့တာပါလို့ပြောပါတယ်။ဒါဟာမြန်မာနိုင်ငံတွင်းမှာလက်ရှိဖြစ်ပေါ်နေတဲ့လူမှုဘဝနဲ့စီးပွားရေးအခြေအနေတစ်စိတ်တစ်ပိုင်းကိုထင်ရှားနေတယ်လို့ဆိုရမှာဖြစ်ကြောင်းပါခင်ဗျာ။
ဒါကတော့ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ပါရှင်။မကြာခင်တင်ဆက်မဲ့ဒီသတင်းတွေတဲကသုတအစီအစဉ်မှာတော့ဒီကနေ့ကမ္ဘာထိပ်တန်းသတင်းတစ်ခုဖြစ်နေတဲ့ Russia Ukraine အရေးကယူကရိန်းနိုင်ငံအကြောင်းပြောပြထားတာကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့မအေးသန္တာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါ။
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိတွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိတွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကို
မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှင်ရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။တော်ရရှင်တယောက်ကတော့မင်္ဂလာပါ VOE တဲ့အီးမေးလ်ကနေရေးပို့လာတာပါ။ Thanks for the world news.ကမ္ဘာသတင်းတွေမြမသတင်းစုံတွေအားလုံးကိုတင်ဆက်ပေးနေတဲ့အတွက်ကြောင့်မလို့ဖတ်ရကြည့်ရှုရတာအရင်အားရကျေနပ်မိပါတယ်ဆက်လက်ပြီးတော့စူးစမ်းပေးပါခင်ဗျာအထူးသဖြင့်တောင်မော်ဒေသတိုင်းရင်းသားတို့သတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတာယေရှုတင်ပါတယ် May God bless VOA ပါတဲ့ဖခင်သခင်ကောင်းချီးပေးပါစေလို့ဆုလာပါတယ်ကျွန်တော် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေမှာရှင်တော့ဒီတရုတ်နဲ့ထိုင်ဝမ်ပြည်ပခန့်နဲ့ပတ်သက်ပြီးတော့ကျမတို့ရုပ်ပြဗီဒီယိုသတင်းတင်ဆက်ပေးမှုပေါ်မှာသောရရှင်တယောက်ကြည့်ပြီးမှရေးလာတာကအခုဥရောပမှာဖြစ်နေတဲ့ယူကရိန်းနဲ့ရုရှားအကြောင်းကိုလည်းဒီလိုမျိုးလေးတမိုင်းချောင်းနဲ့တကွရုပ်ပြဗီဒီယိုအစီအစဉ်လေးတင်ဆက်ပေးပါဆိုပြီးတောင်းဆိုလာပါတယ်ဟုတ်ကဲ့ပါကျမတို့အခွင့်အာဏာနဲ့တင်ဆက်ပေးပါမယ်နော်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှိနေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာပါနော်အဲ့ဒီကစာတချို့ကိုအခုပြောပြပေးသွားခြင်းပါတယ်တော်ရရှင်ဇော်မျိုးသိမ်းမှာသူကတော့ VOE ကိုဟုတ်ရင်လည်းအစင်မြဲအားပေးလာတဲ့တော်ရရှင်ဖြစ်ပါတယ်တဲ့
မင်္ဂလာပါ VOE VOE ကပုံမှန်သတင်းတင်ဆက်ပေးသူတယောက်စီတိုင်းကိုကျေးဇူးအထူးတင်ရှိပါတယ်ဗျာစိတ်ချမ်းသာခြင်းကိုယ်ကြီးကျန်းမာခြင်းတွေနဲ့ပြည့်စုံကြပါစေလို့လည်းစုတောင်းမြတ်တာပို့သားလိုက်ပါတယ်ခင်ဗျာ view ကိုအစင်မြဲအားပေးလျက်ပါကျွန်တော်ကငယ်စဉ်ကတည်းကတနက်တန်နေဘုံတန်နေကြားမှာကြီးပြင်းခဲ့ရတာမို့ဆေးရဲ့စိုးကျိုးကိုကျွန်တော်ကိုယ်တိုင်ခံစားခဲ့ရတာပါဒီလိုပဲမြန်မာပြည်တဝန်းကဆင်ပေးဆောင်ပြည်သူတွေလည်းဆေးရဲ့စိုးကျိုးကိုခံစားနေကြပါတယ်ဆေးဆိုတာမိစားလေးတစားလိုပါပဲသေးငယ်တယ်ဆိုပြီးတော့အထင်သေးလို့မရပါဘူးအဲ့ဒီမိစားလေးကပဲတကဘာလုံးကိုလောင်ကျွမ်းပစ်စေနိုင်ပါတယ်ဒါကြောင့်ကျွန်တော်ပြောချင်တာကသက်ဆိုင်ရာခေါင်းဆောင်တွေမိမိတို့ရဲ့အတ္တမာနနဲ့ကိုကျိုးစီးပွားတွေကိုမကြည့်ပဲအများပြည်သူရဲ့အကျိုးကိုရှေ့ရှုပြီးတော့ဆောင်ရွက်ပေးကြပါလို့ VOE ရတဆင့်မေတ္တာရက်ခံပန်ကြားအပ်ပါတယ်ခင်ဗျာကဘာသူကဘာသာအပေါင်းမေတ္တာဂိယူနာမုဒိတာဥပိ္ပခာဆိုတဲ့ဇမဇူတရား၄ပါးနဲ့ရှင်တွဲနေထိုင်နိုင်ကြပါစေခင်ဗျာ
မိမိရဲ့အတ္တမာနတွေဘေးဖယ်ထားပြီးတော့ပြည်သူများရဲ့ကောင်းကျိုးလေးကိုတစ်ချက်လောက်တော့ကြီးသင်ပါတယ်ဆိုပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကပြည်ပခါကိုဖြည့်ရှင်မှုနိုင်ငံတကာကကြိုးစားနေရဲဆိုပြီးတော့ပြောနေတဲ့ထင်မှာဒီမြန်မာနိုင်ငံနဲ့ပတ်သက်ရင်နိုင်ငံတကာကိုယ်စားလှယ်တွေအနေနဲ့တည်ထားတဲ့အချက်ကိုအကြံပြုချင်ပါတယ်ဆိုပြီးတော့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဝေမျှပေးချင်ပါတယ်
။မြမအရေးဖြည့်ရှင်ညှိနှိုင်းပေးမယ် NY အနေနဲ့ပတ်သက်ပြီးNLD EC တယောက်ရဲ့စကားကိုကိုးကားလိုပါတယ်ဒီခေတ်ကြီးမှာ online zone virtual တွေ့ဆုံဆွေးနွေးနေကြပြီဖြစ်ပါတယ်မြန်မာပြည်လာမှရေမဟုတ်ပါဘူးလူကိုယ်တိုင် in person မှဆိုရင်လဲတရုတ် American စတဲ့ပြည်ပနိုင်ငံတွေမှာငင်းကြိုင်းရေးအဖွဲ့တွေလက်နက်ကိုင်အဖွဲ့တွေ CRPH NUG တို့နဲ့စာရနိုင်ငံရေးအဖွဲ့စည်းတွေလူကိုယ်တိုင်တွေ့နေပြောနေကြတာပဲမြန်မာရေးဆွေးနွေးဆက်ဆက်ပေးဖို့မြန်မာပြည်လာပြီးစကားဆခွင့်ပြုချက်ယူသူခွင့်ပြုတဲ့သူနဲ့မှတွေ့ရမယ်မဟုတ်ပါဘူးဆက်ဆက်ပေးမဲ့သူရဲ့အတွေ့ပြောင်းဖို့လိုပါတယ်တကယ်စိတ်ရင်းမှန်ရင်တကယ်အလုပ်ဖြစ်ချင်ရင်စကားစကိုဗဟုပြုပြီးသူခွင့်ပြုမှလုပ်မယ်ဆိုတဲ့အသည့်ကိုပြောင်းရပါမယ်အချိန်မဖြုံးမဲလုပ်လို့ရတာတွေကိုစလုပ်ထားတင်ပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆက်ဆံမယ်ဆိုရင်တော့ဒီလိုအချက်လေးတွေသတိထားပြီးတော့မှလုပ်ကြပါဆိုပြီးတော့သူမြင်တဲ့အချက်ကိုဒီတော်ရရှင်တယောက်ထောက်ပြလာတာဖြစ်ပါတယ်ရှင်ရဲ့ရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးစင်ပါတယ်။ဇကိုင်းတိုင်းအနောက်ချမ်းကသောရရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းဆက်ပြီးတော့ဖော်ပြပေးစင်ပါတယ်ရှင်။မင်္ဂလာပါ view ရေဇကိုင်းတိုင်းဥက္ကံဒေသကနေ view ရေအစီအစဉ်တွေကိုနားထောင်နေပါတယ်ဆိုပြီးတော့အောင်မြတ်မွန်ဆိုတဲ့သောရရှင်ရေးလာပါတယ်
။အစီအစဉ်တင်ဆက်တဲ့သူတွေရဲ့အတန်ကအရင်ကောင်းပါတယ်ဗျာ။တကယ်တော့ကျွန်တော်ဒေသကထုတ်ကလေးပြင်ပြင်ပြီးစစ်ပြေးရတဲ့ဒေသဇကိုင်းတိုင်းကောလင်အနောက်ဘက်ချမ်းကပါစစ်ပြေးရှောင်နေထောင်ထဲချီရှိပါတယ်။ကျွန်တော်တို့ ਨੇ တရွာကျော်မှာတက်လာဆွဲသွားတာလေလက်စစ်တားအခွဲရုံရှိတဲ့ရွှေရင်းရွာမှာပေါ့အခုတော့နောက်မြောက်ဘက်ကိုထွက်သွားပါပြီဒါပေမဲ့စိုးရင်နေရပါသေးတယ်ထွက်ချင်တဲ့လူလုံးနဲ့ပြန်လာတတ်လို့ပါသူတို့ကတောတွေနင်းရှာကြတယ်သူတို့လိုချင်တဲ့သူတွေကျွန်တော်တို့စီမှာရှိနေတယ်လို့ထင်လားမသိပါဘူးဒါနဲ့သူတို့ထက်ကလူတွေကိုလည်းပြောချင်တယ်လက်အောင်ငယ်သားတွေကိုစစ်မြေမှာအသေးခံမလွတ်ပါနဲ့လို့ခေါင်းဆောင်တွေကူလန်လာခဲ့ပါလားလို့ဒါပေမဲ့သူတို့မှတေးရမှာပူကြောက်ကြပါတယ် စစ်ကောင်းဆောင်ကြီးရဲ့အာဏာတည်မြဲရေးလုပ်နေကြတဲ့တပ်မတော်သားတွေကိုပြောချင်ပါတယ်။သူတို့တွေနေ့တစ်နေ့ရဲ့သုံးပုံတစ်ပုံအသုံးစရာမရှိတဲ့လစာလေးနဲ့အသေးခံပေးနေရတာတန်ရင်လားလို့မေးချင်ပါတယ်။ရွာတရွာကိုဝင်ပြည်သူတွေရဲ့စံစဘာစီရင်နဲ့စာနေနေမှနေပြီးပြည်သူတွေဒုက္ခရောက်အောင်လုပ်နေရတာပြောမနေပါနဲ့ဗုဒ္ဓဘာသာအယူဝါဒအရသင်တို့ပြန်ပေးဆက်ရပါလိမ့်မယ်။အခုဘဝမှာမပေးဆက်ရရင်တော့နောင်တနေရာမှာပေးဆက်ရပါလိမ့်မယ်။သူတို့ရဲ့ခေါင်းဆောင်ဗုဒ္ဓသာသနာတံမိုးထားသူလို့သူကိုယ်သူထင်နေတဲ့ခေါင်းဆောင်ကြီးမင်းအောင်လှိုင်လည်းမကယ်ပေးနိုင်ဘူးဆိုတာပြောလိုက်ချင်ပါတယ်ပြည်သူတွေကိုမတက်ပြတ်မငင်းဆဲပါနဲ့လို့သင်တို့ဆက်ပြောတဲ့အတိုင်းသင်တို့ရည်သိမ်းရမယ်ဆိုတာကိုနားလည်ပါလို့နောင်တရရင်ဟာအချိန်လွန်သွားတာမျိုးမဖြစ်ပါစေနဲ့လို့ဒီလူကနေရင်းနှဲကစကားတွေကိုပြောလိုက်ရပါတယ်ဗျာ
ဒီတော့ရှင်ကလည်းသူမတိုင်ခင်တော်ရှင်နောက်တရရဲ့ဆာမဖော်ပြသွားခဲ့တဲ့အတိုင်းဒီပြည်သူတွေရဲ့အကျိုးကိုလည်းနည်းနည်းလေးငဲကြည့်တင်ပါတယ်ဆိုတော့စာရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းနိုင်ငံရေးပဋိပက္ခတွေစစ်ရေးပဋိပက္ခတွေနဲ့ကြုံတွေ့နေရတဲ့အတွက်ကြောင့်မလို့တော်ရှင်တွေနေ့စဉ်နဲ့အမျှဘေးဒုက္ခအဝဝနဲ့ပို့ပြီးတော့ရင်ဆိုင်ကြုံတွေ့နေရတယ်ဆိုတာဒီရေးလာတဲ့စာတွေကနေဖော်ပြနေပါတယ်နော်နောက်ထပ်ရင်ဖွင့်လာတဲ့တော်ရှင်တယောက်ကတော့ရန်ကုန်မြို့လှိုင်းသာယာမှာကြုံနေရတဲ့သူ့ရဲ့အဖြစ်အပျက်လေးကိုစာရေးပြီးရင်ဖွင့်လာတာဖြစ်ပါတယ်
ဖလိုင်းတရရွှေလင်းမန်းမှာဆိုင်ကယ်ဖမ်းနေပါတယ်ရက်ကွက်နေပြည်သူများမှာနိုင်ငံရေးအကျက်အသည်စီးပွားရေးအကျက်အသည်များနဲ့ရင်ဆိုင်နေရခြင်းဖမ်းဆီးပါတယ်ခမဖမ်းဆီးပြီးတာနဲ့တခါတည်းမစီးရဆိုမစီးရအားလုံးကိုသိမ်းပါလက်ခံပါတယ်အခုဟာကမရှိမဲ့ပြည်သူတွေစီလာဖမ်းဒဏ်ကြေးပေးပြီးရွေးရင်လည်းလက်မခံသူတို့နဲ့ပတ်သက်တဲ့သူတွေဆိုင်ရဆိုင်ရတွေကပြည်သူပိုင်ဆိုင်ကယ်တွေကိုတကားမရှိဓာတ်မရှိသူတို့စကန်ချနေရကိုတွာလာခွင့်ပေးပြီးကြိုက်ရဆိုင်ငယ်ကိုထုတ်ယူသွားနေရတာကိုပြည်သူများမျက်မြင်ကိုယ်တွေ့မြင်နေရပါတယ်ခမကျွန်တော်ကိုယ်တိုင်လည်းဆိုင်ကယ်ဖမ်းဆီးခံရပါတယ်လိုင်စင်မပါတယ်ခမစိတ်ယုံကနေပြန်လာတာပါမိသားစုစားဖို့မရှိရင်ရောင်းဖို့ထားထားတဲ့ဆိုင်ငယ်ကိုသိမ်းသွားပါတယ်အဓိကပြောချင်တာကတော့တပ်မတော်ကတိုင်းပြည်ကိုကာကွယ်ပေးရမယ့်အစားပြည်သူတွေစီကနေဓားမြပြန်တိုက်ပြီးအပေါင်းအပါတွေနဲ့စားနေတယ်ဆိုတာပါပဲခမ
ဒါကတော့ပြည်သူတွေနဲ့နာဆုံးရှုံးမှုတွေခံနေရတဲ့အခြေအနေတွေကတခုပါဆိုတော့စာရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြလိုက်တာပါအချိန်အခက်တက်ကြောင့်ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှာရက်ချင်ပါတယ်ရှင်သောရရှင်ရဲ့အားလုံးပို့မှုအဆင်ပြေကောင်းမွန်တဲ့သတင်းတစ်ပတ်ကိုကြောဖြတ်နိုင်ပါစေလို့ဆုတောင်းနေပါတယ်ကျွန်တော်တို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြီးတော့လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bamis ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေ့ကြပါစေရှင်။
ဒါကတော့မဲအေးတန်နာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင်အခုလိုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုရင်ဖွင့်ပြောကြားပေးပို့တဲ့စာရီနောက် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးတာတွေနဲ့တွေ့ကိုကျမတို့ရှီကိုပေးပို့ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ဆော့ဆော့ကဒီတော်ရရှင်တူတောင်းဆိုသွားတဲ့အတိုင်းမကြခင်တင်ဆက်မယ့်သတင်းတွေကသုတအစီအစဉ်မှာတော့ယူကရိန်းနိုင်ငံအကြောင်းပြောပြထားတာကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။ VOA မြန်မာပိုင်းနဲ့နက်ခင်းအစီအစဉ်ကိုလိုင်းတိုမီတာ3249ရို့အပြင်လိုင်းလက်မီတာ190 kHz 1905ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ Radio ကအချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ YouTube VOA Burmese News တို့မှာလည်းကျမတို့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်နေပါတယ်။အခုတော့သတင်းတွေကတုတအစီအစဉ်ကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်အတွက်တော့ဒီကနေ့ကမ္ဘာထိပ်တန်းသတင်းတစ်ခုဖြစ်တဲ့ Russia Ukraine အရေးသတင်းတွေက Ukraine နိုင်ငံအကြောင်းကိုမညညွန်လွင်ကပြောပြထားပါရဲ့ရှင်။
ယူကရိန်းနိုင်ငံဟာအရှေ့ဥရောပမှာရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အရှေ့ဥရောပနိုင်ငံတွေထဲမှာတော့ရုရှားပြီးရင်ယူကရိန်းကဒုတိယအကြီးဆုံးနိုင်ငံတစ်ခုပါ။ယူကရိန်းဟာ20ရာစုနှောင်းပိုင်းကာလကြောင်းမှာအပြည့်အဝလွတ်လပ်ရေးရရှိခဲ့ပြီးယူကရိန်းဆိုတဲ့နိုင်ငံအဖြစ်ကမ္ဘာမှာရပ်တည်နေနေတာပါ။ပထမကမ္ဘာစစ်မတိုင်မီနဲ့ပထမဒုတိယကမ္ဘာစစ်ကာလတွေအတွင်းပိုလန်၊လစ်သူအေးနီးယားရုရှား၊ရူမေးနီးယား၊ချက်ကိုစလိုဗက်ကီးယားတို့ရဲ့အုပ်ချုပ်မှုအောက်မှာရှိခဲ့တာပါ။ဆိုဗီယက်ယူနီယံမပြိုကွဲမီကယူကရိန်းနီးယားဆိုဗီယက်ဆိုရှယ်လစ်ရီပပ်ဘလစ် SSR အနေနဲ့ရှိခဲ့ပြီးဆိုဗီယက်ယူနီယံပြိုကွဲပြီး1991ခုနှစ်ဒီဇင်ဘာလတရနေ့မှာအပြည့်အဝတီးခြားလွတ်လပ်တဲ့နိုင်ငံအဖြစ်ရောက်ရှိခဲ့ပါတယ်။ယူကရိန်းဆိုတဲ့အမည်ကိုလည်းပြောင်းလဲခဲ့တာပါ။ရုရှားနဲ့ယူကရိန်းဟာတမိုင်းကြောင်းအရာပဋိပက္ခတွေအကြိမ်ကြိမ်ရှိခဲ့ပြီး2014ခုနှစ်တုန်းကတော့ယူကရိန်းရုရှားနဲ့စပ်ခရိုင်းမီးယားကျွန်းဆွယ်ဒေသကိုရုရှားပိုင်နယ်မြေအဖြစ်သတ်မှတ်ပြီးရုရှားကရယူခဲ့ပါတယ်။ယူကရိန်းနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့နိုင်ငံတွေကတော့မြောက်ဘက်မှာဘယ်လာရုစ်အရှေ့နဲ့အရှေ့မြောက်မှာရုရှားအနောက်တောင်ဘက်မှာမိုလ်ဒိုဗာနဲ့ရူမေးနီးယားအနောက်ဘက်မှာဟန်ဂေရီစလိုဗက်ကီးယားနဲ့ပိုလန်နိုင်ငံတွေဖြစ်ပါတယ်။တောင်ဘက်မှာတော့အဇော့ပင်လယ်နဲ့ပင်လယ်နက်တိုရှိပါတယ်။ယူကရိန်းရဲ့မြို့တော်ကတော့ကီးဖြစ်ပါတယ်။ကြီးမားတဲ့ကုန်းမြေတွေ၊တောင်လမ်းတွေ၊မြစ်ချောင်းရှုံမြောင်းကြီးတွေရှိတဲ့ယူကရိန်းနိုင်ငံအခြေဝင်းကစတူရန်မိုင်ပေါင်း23,300ကျော်ရှိတာပါ။လူဦးရေကတော့41သန်းကျော်ရှိပြီးနေထိုင်ကြသူတွေထဲမှာယူကရိန်းလူမျိုးက88ရာခိုင်နှုန်းနီးပါးရှိပြီးရုရှားက18ရာခိုင်နှုန်းကျော်နဲ့တခြားလူမျိုးစုတွေက9ရာခိုင်နှုန်းနီးပါးရှိပါတယ်။ယူကရိန်းလူမျိုးတွေကခရစ်ယာန်ဘာသာကိုးကွယ်သူအများစုဖြစ်ပြီးလူဦးရေရဲ့98ရာခိုင်နှုန်းကျော်ရှိတာပါ။ယူကရိန်းရဲ့နိုင်ငံတော်အလံကိုကြည့်မယ်ဆိုရင်တော့အပြာရောင်နဲ့အဝါရောင်ကိုအလျားလိုက်တဝက်စီချေထားပါတယ်။ယူကရိန်းရဲ့ငွေကြေးကိုတော့ Ukrainian Hryvnia အတူကောက် UAH လို့သုံးပါတယ်။ငွေကြေးလဲနေတဲ့နှုန်းကတော့ American ဒေါ်လာကို Hryvnia 30ဝန်းကျင်ရှိတာပါ။ယူကရိန်းနိုင်ငံရဲ့အဓိကထုတ်ကုန်တွေကတော့သတ္တုရိုင်းတန်နဲ့သတ္တုဆိုင်ရာကုန်ထုတ်ပစ္စည်းအမျိုးမျိုးတွေပဲဖြစ်ပါတယ်။ဒီထုတ်ကုန်တွေကယူကရိန်းရဲ့အဓိကနိုင်ငံတကာပို့ကုန်တွေဖြစ်ပြီးယူကရိန်းဟာတဘာဝတန်ငွေထွက်တဲ့နိုင်ငံတစ်ခုပဲဖြစ်တာပါ။ယူကရိန်းလူမျိုးတွေရဲ့ထူးခြားတဲ့အစဉ်အလာတချို့ကတော့အမျိုးသမီးတွေဟာရောင်စုံပန်းထိုးအဝတ်တွေကိုနေ့စဉ်ပုံမှန်အဝတ်အစားအနေနဲ့အမြဲလိုလိုဝတ်ဆင်တတ်ကြပါတယ်။နှစ်သစ်ကူးချိန်ရောက်တဲ့အခါမှာတော့ကိုယ့်ရဲ့နှစ်သစ်စုတောင်းရေးထားတဲ့စာရွက်တွေကိုဖျက်ဆုပ်ပြီးနှစ်သစ်ကူးခေါင်းလောင်12ချက်ထိုးတဲ့အချိန်မှာမျိုးချကြပါတယ်။အဲ့ဒီလိုလုပ်တာကကိုရေးထားတဲ့စူတောင်းပြည့်စည်တယ်လို့ယုံကြည်ကြလို့ပါပဲရှင
်။ဒါကတော့မညွညွလွင်အပတ်စဉ်တင်ဆက်နေတဲ့သတင်းတွေတဲကတုတအစီအစဉ်ပါရှင်။အခုဆက်ပြီးတော့ကမ္ဘာထလွားကထူးခြားတဲ့သတင်းတွေကိုတင်ပြမှာပါ။ဒီတစ်ပတ်အတွက်တော့တောင်အာဖရိကနိုင်ငံမှာစင်ချေတုံးကနေအရက်ချက်လုံရောင်းချနေတာအပါအဝင်ထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချက်နဲ့မက်ခင်ဖြူထွေးတို့ကပြောပြမှာပါရှင
်။တောင်အာဖရိကနိုင်ငံမှာစင်ချေတုံးကနေအရက်ချက်လုံရောင်းချနေပါတယ်။ဂ င်းလို့ခေါ်တဲ့တစ်တီးတစ်ရွက်အစီအတွေနဲ့ချက်လို့ရတဲ့အရက်အမျိုးအစားမှာဆင်ခြေတုံးတွေကိုပါထည့်ချက်နေတာပါ UK နိုင်ငံကတောင်အာဖရိကကိုပြန်အခြေစိုက်နေထိုင်ခဲ့တဲ့ Les Ansley နဲ့ပေါ်လာတို့လင်မယားနှစ်ဦးကင်ညာနိုင်ငံမှာ Safari တောအတွင်ခီးလှဲ့လှဲ့သွားလာနေတဲ့အချိန်မှာဆင်တွေရဲ့အစာချက်ပုံအကြောင်းသိလာခဲ့ရပြီးတဲ့နောက်အခုလိုဆင်ခြေတုံးအရက်ဖန်တီးဖို့ဖြစ်လာတာပါစင်ရီဟာစားသမျှရဲ့30ရာခိုင်နှုန်းကိုသာအစာချက်လုံနိုင်ပြီးကျန်တဲ့80ရာခိုင်နှုန်းကိုဆွန့်ပစ်ပါတယ်။အဲ့ဒီ80ရာခိုင်နှုန်းဟာလေစင်ရီရဲ့ဘက်တီးရီးယားပိုးမွားနေပါတဲ့အစာအိမ်ဥလန်းချောင်းကိုဖျက်ဆီးလာရတာကြောင့်အရက်ချက်ဖို့အတွက်အချင်းဖောက်ဖို့အဆင်ပြေဖြစ်နေတာပါ။နောက်ပြီးစင်ရီဟာအကောင်းဆုံးအရွက်အသီးတွေကိုတေချာရွေးစားတဲ့အတွက်လည်းသူတို့ရဲ့ချေးမှာအဲ့ဒီအသီးအရက်တွေကကောင်းမွန်တဲ့အရာသားတွေကျန်ရှိတတ်ပါတယ်။ဒီလိုအကြောင်းတွေကြောင့်စင်ချေးတုံးတွေကိုတန့်စင်ပြီးအရက်ထဲထည့်ချဖို့ဖြစ်လာတာလို့အန်စလီကပြောပါတယ်။သူတို့ထုတ်လုပ်တဲ့ဂျင်အရက်နာမည်ကိုဒေသဘာသာစကားစင်လို့အဓိပ္ပာယ်ရတဲ့အင်ဒလိုဗူးလို့နာမည်ပေးထားပါတယ
်။အဲ့ဒီတူရကီနိုင်ငံကအမျိုးသားတဦးကတော့14လကြာကိုဗစ်ပေါ့စတစ်ကိုရိုနာဗိုင်းရပ်စ်ပိုးရှိနေတယ်လို့စစ်ဆေးတွေ့ရှိခဲ့တာကြောင့်အချိန်ကြာဆုံးပိုးရှိသူအဖြစ်စံချိန်တင်သွားပါတယ်။မူဆာဖာကာယာဆန်ဟာလူကီမီးယားသွေးကင်ဆာရောဂါကိုခံစားနေရသူလည်းဖြစ်တာကြောင့်ကိုဗစ်ပိုးစတင်ကူးစက်ခံရတော့ကဆိုရင်သေတော့မယ်လို့တွက်ဆထားခဲ့တာပါဒါပေမဲ့လည်း14လကြာ88ကြိမ်တိုင်တိုင် PCR ကိုဗစ်အစစ်ဆေးခံပြီးမှတော့သူဟာအသက်ရှင်ဆဲဖြစ်ပြီးတော့ဒီရောဂါကိုတိုက်ထုတ်နေဆဲဖြစ်ပါတယ်အသက်56နှစ်အရွယ်ကာယာဆန်ဟာတူရကီနိုင်ငံရဲ့အကြာရှည်ဆုံးကိုဗစ်ကူးစက်ခံရသူဖြစ်နေရတဲ့အကြောင်းကတော့ကင်ဆာကြောင့်သူ့ကိုယ်ခံအားစနစ်အားနည်းနေပြီးကိုဗစ်ကိုမတိုက်ထုတ်နိုင်တာဖြစ်မယ်လို့ဆရာဝန်တွေကပြောပါတယ်။ကိုလာကြာဆေးရုံတက်ခဲ့ရပြီးတော့အခုချိန်မှာတိုက်ခန်းလေးထဲမှာတယောက်တည်းအားလုံးနဲ့အဆက်အသွယ်ဖြတ်ပြီးနေထိုင်ရတာ9လကျော်ရှိလာနေပါပြီ။တူရကီနိုင်ငံရဲ့ကိုဗစ်ကာကွယ်ဆေးစည်းမျဉ်းတွေအရလည်းပေါ်ဇက်တစ်ဖြစ်နေတဲ့လူကိုကာကွယ်ဆေးထိုးခွင့်မရှိဘဲပြန်ကောင်းတဲ့အချိန်ထိစောင့်ရမှာပါ။
နိုင်ငံကကင်ဆာရောဂါတဲ့အမျိုးသမီးတူကတော့ကင်ဆာခွဲစိတ်ချင်ခွဲစိတ်ခံတဲ့မှာတခြင်းဆိုပြီးဖြတ်တန်းခဲ့တာကြောင့်ဆရာဝန်တွေနဲ့အင်တာနက်ပေါ်မှာရေးပန်းစားနေပါတယ်။စီတာလက်ရှမီဟာပြင်းထန်တဲ့အဆုတ်ကင်ဆာအဖုချိတ်တွေကိုခံစားနေရသူဖြစ်ပြီးအသက်ရှူရာမှာအမောဖောက်နေတတ်တဲ့သူဖြစ်ပါတယ်။ဒီရောဂါကိုမခွဲစိတ်ခင်ကဆိုရင်ဝါကြတဲ့ကြောင်းတော့စိုးအောင်မပြောနိုင်ပဲမောနေတတ်တယ်လို့ဆရာဝန်တွေကပြောပါတယ်။ခွဲစိတ်ရာမှာလည်းအဆုတ်ကင်ဆာကြောင့်မေးစေးပြေးလို့မရပဲလူနာဖြစ်သူကသတိရနေတဲ့အနေအထားမှာခွဲခဲ့ရပါတယ်။ခွဲစိတ်နေတဲ့အချိန်မှာဆရာဝန်ဖြစ်သူကတခြင်းလေးညှိလိုက်တဲ့အခါစီတာလက်စမီကလည်းချားသွားပြီးတော့တခြင်းလိုက်ဆူခဲ့တာဖြစ်ပါတယ်ရှင
်။ထူးခြားဆန်းပြားသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့ကိုငင်းရန်တို့ကတင်ဆက်ခဲ့တာပါ။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်ကနျူကလ িয়ার တားစီးရေးဆိုင်ရာရုရှားတပ်တွေကိုအစစ်မြင့်သတိပေးချက်တက်လှန်တဲ့အမိန့်ထုတ်ပြန်ထားလိုက်ချိန်မှာပဲယူကရိန်းကရုရှားနဲ့ဆွေးနွေးမှုတွေကိုဘယ်လာရုစ်နယ်စပ်မှာကျင်းပဖို့အတွက်သဘောတူလိုက်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုကြောင့်အနောက်နိုင်ငံတွေနဲ့တင်းမာမှုတွေတိုးလာနေချိန်မှာပဲသမ္မတပူတင်ကတိုက်ခိုက်ရေးအထူးတပ်ဖွဲ့တွေမှာနျူကလ িয়ার တားစီးရေးတပ်တွေကိုပါထည့်သွင်းချထားဖို့ရုရှားကာကွယ်ဝန်ကြီးကိုတနင်္ဂနွေနေ့မှာပြောကြားခဲ့တာပါ။ယူကရိန်းမှာရုရှားတပ်သားတချို့တေဆုံးပြီးတချို့ဒဏ်ရာရခဲ့တယ်လို့ရုရှားကာကွယ်ဝင်ကြီးဌာနပြောခွင့်ရကတနင်္ဂနွေနေ့မှာအတည်ပြုပြောဆိုပါတယ်။ဒါဟာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ခြင်းကစပြီးရုရှားတပ်သားတွေတေဆုံးဒဏ်ရာရကြောင်းရုရှားအစိုးရကပထမဆုံးဝန်ခံပြောဆိုတာဖြစ်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်တဲ့အတွက်ရုရှားလေကြောင်းလိုင်းတွေနဲ့ပုဂ္ဂလိကဂျက်လေယာဉ်တွေကို EU ဥရောပသမ္မဂရဲ့ဝေဟင်ပိုင်နဲ့ထဲပြန်တန်းခွင့်ပိတ်ပင်တော့မယ်လို့ဥရောပကော်မရှင်အကြီးအကဲအာဆူလာဗန်ဒလီယန်ကပြောကြားလိုက်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်ကနေဆိုင်ဘီးရီးယားအထိမြို့တွေအနှံ့မှာရုရှားပြည်သူတွေဟာယူကရိန်းအပေါ်မှာရုရှားအစိုးရကျူးကျော်မှုကိုကန့်ကွက်တဲ့အနေနဲ့လမ်းမတွေပေါ်ထွက်ဆန့်ကျင်ဆန္ဒပြခဲ့ကြပါတယ
်။ဒေါက်ခင်မျိုးသက်ပါရှင်။တည်င်းချင်းချုပ်ကိုပြောပြသွားတာပါ။ဒီနေ့လာနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်။ညပိုင်းရေဒီယိုရုပ်သံစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြည့်ရှုကြပါရှင်။ ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညာဝင်းအောင်ပါအတန်ဖန်းအင်ဂျင်နီယာကတော့ထိုနီဘူလော့ဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာကတော့ဒဲရစ်စမစ်ပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့သောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ဘေးအန္တရာယ်အတွေ့အကြုံကနေကင်းဝေးကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.